Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်မေလ6ရက်တနင်္လာနေ့ VOA American တိုင်းရဲ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရဲ့ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့ဆွေမြတ်မမအမေရိကန်ဗဟိုကုတ်ကဲရေးဌာနဒေတာရှိရာကိုတိုက်ခိုက်ရေးအဖွဲ့ပါဝင်တဲ့လင်းရင်တင်တင်မော့အုပ်စုနဲ့လင်းချောင်းတိုက်ခိုက်ရေးတပ်ဖွဲ့ကိုအမေရိကန်ကဆေးလွှတ်ခဲ့ပါတယ်လူသားတွေကြောင့်ကဘာမှာရှိတဲ့တက်ရှိမျိုးစိတ်တသက်မျိုးတုံးပြောက်ွယ်တော့မယ်လို့ကုလသမဂ္ဂကအစိုးရခန်းစာထုတ်ပြန်သတိပေးလိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့ကြီးညာပေးပါမယ်
အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရသေးတော်မျိုးနဲ့ကြောက်တန်းကြေးရွာသားတွေတွာလာရေးပိတ်ပင်ခံထားရတာကြောင့်စားတော့ရေးမှပါအခက်အခဲဖြစ်နေကြရပါတယ်။28ယောက်
ပြန်ထွက်လိုက်တယ်88ယောက်ပဲပြန်တော့တာပေါ့။ပြန်တော့ဆက်ပြီးစီစစ်နေတာပေါ့။သူတို့လည်းစီစစ်လို့ဟုတ်လားဘာမှမရှိဘူးဆိုရင်ပြန်ထွက်ပြီးမှာပေါ့
။အခုလိုအဖမ်းစည်းတွေအကြောင်းအောင်မြေကုန်းဆရာတော်ဦးစန္ဒဝါရရဲ့မိကြချက်နဲ့အတူနားဆင်နိုင်ပါတယ်။ကရားပြည်နယ်အစိုးရနဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီတို့ရဲ့ရပ်ဆိုင်ထားတဲ့လစဉ်ပုံမှန်အစည်းအဝေးကိုဗဟိုညင်းချမ်းရေးဗဟိုဌာနရဲ့ပူးပေါင်းပါဝင်မှုနဲ့ပြန်ဆနေပါပြီ။ထိုင်းပြည်သည်ရဲ့လက်ထက်မှာတန်းနဲ့ချီတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေအတွက်ဘာတွေအပြောင်းလဲဖြစ်လာနိုင်ပါသလဲ။လူမျိုးရေးမုန်တိမှုနဲ့ဘာသာရေးဝတ်ပြုဆူတောင်းတဲ့နေရာတွေမှာအစုလိုက်ပြုံလိုက်တည်ကြည်တဲ့အထိဝင်ရောက်တိုက်ခိုက်မှုတွေရှိနေတာကိုဘလို့ကာကွယ်တုံ့ပြန်မလဲဆိုတာအမေရိကန်အာလင်တန်ကဗလီတစ်ခုမှတင်ဒန်းပေးနေတာနဲ့အတူရေမြင့်တွေရဲ့မစင်ဟာဂေဟာစနစ်ကိုဘလို့အထောက်အကူပြုစီသလဲဆိုတာကိုလည်းနားဆင်ကြရပါမယ်အခုရေစုံတော့တင်းလာနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်
အရှေ့လေပိုင်းဒေသအကျုံးဝင်တဲ့အမေရိကန်ဗဟိုကုတ်ကဲရေးဒေသကိုလီယင်တင်သင်္ဘောအုပ်စုနဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့ကိုအမေရိကန်ကဆေးလွှတ်ခဲ့ပါတယ်။ NDA ဖြစ်လောက်တဲ့အခြေအနေမျိုးတွေအီရန်ဘက်ကလုတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆေးလွှတ်တာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကထုတ်ပြန်ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ရဲ့အကျိုးစီးပွားနဲ့အမေရိကန်မဟာမိတ်တွေအပေါ်တိုက်ခိုက်မှုမှန်သမျှကိုမစုံမနစ်အင်အားနဲ့တုံ့ပြန်သွားမယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ဒီနေ့ကနေ့ကထုတ်ပြန်တဲ့ John Bolton ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်ကအီရန်နဲ့စစ်ဖြစ်အောင်လုပ်နေတာမဟုတ်ပေမဲ့အီရန်ဘက်ကတိုက်ခိုက်မှုမှန်သမျှကိုတုံ့ပြန်ဖို့အပြည့်အဝပြင်ဆင်ထားတာဖြစ်တယ်လို့လည်းဆိုထားပါတယ်။အီရန်ဘက်ကဘလို့ချင်းချောက်ရန်တွေရှိတယ်လဲဆိုတာကိုတော့ Trump အစိုးရဘက်ကအသေးစိတ်ပြောကြားခြင်းမရှိပါဘူး။ American စိတ်ကန်းကနေ April 10ရက်ကထွက်ခွာသွားကြတဲ့အထက်မှာ American လေယာဉ်တင်သင်္ဘော USS Abraham Lincoln အပြင်တိုက်ခိုက်ရေးအဖွဲ့မှာတိုက်ချက်လေယာဉ်တွေ၊ရဟတ်ယာဉ်တွေ၊ဖြတ်သင်းမောတွေနဲ့ရေတပ်တပ်ဖွဲ့ဝင် 6,000 ကျော်ပါဝင်သွားပါတယ်။
ရုရှားလေကြောင်းလိုက် Aeroflot ခီးတဲ့တင်လေရင်တစဉ်တင်းတွင်နေညနေပိုင်းကမော်စကိုမြို့ရှရီမတ်ဒီယေဗိုလေစိမ်းမှာအရေးပေါ်ပြန်လည်ဆင်းသက်ရမှာမီးလောင်ကျွမ်းခဲ့လို့အနည်းဆုံးလူ41ယောက်သေဆုံးသွားပါတယ် Sukhoi Superjet 100အမျိုးအစားအဲ့ဒီလေယာဉ်ပေါ်မှာခီးတဲ့83ဦးနဲ့လေယာဉ်မှူးတန်း9ဦးစုစုပေါင်း88ဦးလိုက်ပါလာခဲ့ပါတယ်လေယာဉ်ဟာမော်စကိုစံတော်ချိန်ညနေ6နာရီမှာမော်စကိုမြို့ရဲ့မြောက်ဘက်ကမာမတ်မြို့ကိုဥတီပြန်တမ်းဖို့ရွေခဲ့တာပါလေယာဉ်အားလျှက်စီးကြောင်းထိမှန်ခံရတာဖြစ်နိုင်တယ်လို့ Interfax သတင်းဌာနကပြောပါရယ်။ပြန်တက်ပြီးသိမ့်မကြခင်မှာပဲစပိုင်းဆိုင်ရာချုပ်ရွေးမှုရှိတဲ့အကြောင်းလေယာဉ်ကလည်းသတင်းပေးပို့ခဲ့ပြီးအရေးပေါ်ဆင်းသက်ခဲ့တာပါ။ဆင်းသက်ချိန်မှာဘီးချတဲ့ဘိန်းချတဲ့စနစ်ကျိုးပြီးအပိုင်းအစတွေကလေယာဉ်ရဲ့စီတိုင်းကြီးကိုထိမှန်ခဲ့တယ်၊မီးလောင်ခဲ့တယ်လို့ Interfax မှာဖော်ပြထားပါရယ်။တချို့ခီးတွေကအရေးပေါ်အပေါက်ကခုန်ဆင်းပြီးအသက်ဘေးကလွတ်မြောက်ခဲ့ပါရယ်။မတော်တဆမှုကြောင့်အခင်းဖြစ်ပွားခဲ့တဲ့လေဆိပ်ကိုခေတ္တပိတ်ခဲ့ရပါရယ်။အခုဖြစ်ရက်ကိုအမှုဖွင့်စုံစမ်းနေကြောင်းလဲရုရှားစုံစမ်းရေးကော်မတီကပြောပါတယ်။2012ခုနှစ်တုန်းကလည်းဒီအမျိုးအစားတူ Sukhoi Superjet လေယာဉ်တစ်စီးအင်ဒိုနီးရှားလေယာဉ်တရုတ်ပြပွဲအတွင်းပြတ်ကျပြီးလေမော်ပါသူ45ဦးစလုံးတေဆုံးခဲ့ပါတယ်
။လူသားတွေကြောင့်ကဘာမှရှိတဲ့တက်ရှိမျိုးစိတ်တသန်းမျိုးတုံးပြောက်ွယ်တော့မယ်လို့ကုလသမဂ္ဂကအစိုးရခန်းစာထုတ်ပြန်သတိပေးလိုက်ပါတယ်။တဘာဝကဘာကြီးကိုလူသားတွေကဖျက်ဆီးနေပြီးပြဿနာကိုဖြေရှင်းဖို့အချိန်မီသေးတယ်လို့ကုလသမဂ္ဂကအစိုးရခန်းစာထုတ်ပြန်လိုက်တာဖြစ်ပါတယ်။ထိခိုက်ခဲ့တာတွေကိုပြုပြင်နိုင်ဖို့အရေးကြီးတဲ့အပြောင်းလဲတွေလုပ်ရမယ်လို့ဒီကနေ့ထုတ်ပြန်တဲ့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။ကဘာပေါ်မှာရှိတဲ့အပင်တွေ၊ပိုးမွှားတွေ၊သတ္တဝါတွေအပါအဝင်စုစုပေါင်းတက်ရှိမျိုးစိတ်သက်သန်းမျိုးတုံးပြောက်ွယ်ကုန်မဲ့ဘေးနဲ့ရင်ဆိုင်နေကြရပြီးတော့အများအပြားဟာဆယ်စုနှစ်အတွင်းမှာမျိုးတုံးကုန်တော့မယ်လို့နိုင်ငံပေါင်းများစွာကတုတ္တတိ450ပါဝင်တဲ့လေလာချက်အစင်ခန်းစာထဲမှာမိမောင်းထိုးပြထားပါတယ်။ကဘာကြီးမှာတက်ရှိအမျိုးမျိုးရှင်တွိုင်းနေထိုင်နိုင်မှုနည်းလာအောင်လို့လူသားတွေအဓိကလုပ်နေတဲ့ကိစ္စတွေကတော့ တတဝါရီအပင်တွေရှင်သန်နေထိုင်ကြတဲ့နေရာတွေကိုရှင်းလင်းပြီးမြို့ရွာတည်ထောင်တာအလွန်အကျွံငါးဖန်းတာရာသီဥတုပြောင်းလဲစေတဲ့လေတုရေတုညဉ့်ညမ်းအောင်လှုပ်တာမူရင်းဌာနေအပင်တွေတရိတ်ဆန်တွေမနေနိုင်တော့အောင်လို့ထိုးပေါက်ပြန်ပွားနိုင်တဲ့မျိုးစိတ်တွေရှင်သန်နေထိုင်ခွင့်ပြုတာမျိုးတွေဖြစ်တယ်လို့ကုလသမဂ္ဂအစီရင်ခံစာထဲမှာထောက်ပြထားပါတယ်ဒီလောက်ရက်တွေကြောင့်အစားအစာအရင်းအမြစ်တွေရေရရှိနိုင်မှုတွေကိုထိခိုက်စေတဲ့အပြင်ကျန်းမာရေးထိခိုက်စေတဲ့တက်ရောက်မှုတွေကိုလူသားတွေရင်ဆိုင်နေကြရတယ်လို့အစီရင်ခံစာထုတ်ပြန်တဲ့ဒီသိပ္ပံဆိုင်ရာအစိုးရတွေအဖွဲ့အစည်းတွေပါဝင်တဲ့ PBES အဖွဲ့ကောင်းဆောင်တွေကပြောပါတယ်အစိုးဆုံးအခြေအနေဖြစ်မလာအောင်လို့လူသားတွေအနေနဲ့ကိုစားတောက်သုံးဆွဲတဲ့အစားအသောက်တွေစွမ်းအင်တွေထုတ်လုပ်ပုံကိုပြင်ဆင်ဖို့လိုတယ်လို့အမှိုက်ပြဿနာဖြေရှင်းဖို့ပုံမထိရောက်တဲ့နည်းလမ်းတွေရှာဖို့လိုအပ်တယ်လို့လည်းအကြံပြုထားပါတယ
် American ကိုတင်သွင်းတဲ့တရုတ်ကုမ္ပဏီတွေပေါ့သွင်းကုန်ခွန်တုတ်ကောက်မယ်လို့သမ္မတ Donald Trump ကပြောကြားခဲ့ပြီးမြဲ American နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေဆက်လုပ်ဖို့တရုတ်ကိုယ်စားလှယ်အဖွဲ့ကို American ကိုဆေးလွတ်မယ်လို့တရုတ်အစိုးရကပြောကြားခဲ့ပါတယ်။မနေ့ကတနင်္လာနေ့က American သမ္မတ Donald Trump က American နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်ရေးဆွေးနွေးပွဲအကြောင်း Twitter မှာမှတ်ချက်ရေးသားပြီးနောက်တနေ့မှာတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအခုလိုပြောခဲ့တာပါ။သမ္မတ Trump ကတရုတ်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေတိတ်နှေးနေတယ်လို့ပြောပြီး American Dollar Billion 20တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်အခွန်ဆရာကန်တို့တိုးကောက်မယ်လို့ Twitter မှာချိန်ချောက်ရေးသားခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆွေးနွေးခွင့်ရှိသူကတော့သမ္မတ Trump မှတ်ချက်နဲ့ပတ်သက်ပြီးသတင်းပို့သိရအောင်စူးစမ်းနေပါတယ်လို့ပြောပါတယ်။သမ္မတ Trump ရဲ့ Twitter မှတ်ချက်ဟာဗိုလ်တပ်ဦးနဲ့ Washington မှာလုပ်မဲ့နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲတွေပေါ်ခရီးရက်ခိုင်မှုရှိမှာပါ။တင်းလာနေမှာတော့နှစ်နိုင်ငံစလုံးက Stock ဈေးကွက်တွေတန်ဖိုးကျဆင်းနေတာမှာရှန်ဟိုင်းကမ္ဘောဇက900ကျင်းလုံးနဲ့ Wall Street က100ကျင်းလုံးကျဆင်းခဲ့ပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9303925 kHz 5885တို့ဖြင့်စနေတနေ့မှာ9မီတာ190 kHz 1595လေးပြောထုတ်လည်ပေးပါတယ်ရှင
်။ဒီနေ့လာနေကြပဲအတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဘရူနိုင်းနိုင်ငံမှာလိင်တူဆုံးဖက်သူတွေကိုတေတံပေးတဲ့ဥပဒေကိုကျင့်သုံးတော့မှာမဟုတ်ဘူးလို့ဆူတန်မရင်ဟာဆနောဘော်ကီယာကကြီးညာခဲ့ပါတယ်။အမျိုးသားချင်းလိင်တူဆုံးဖက်သူတွေအိမ်နောင်ရေးဖောက်ပြားသူတွေနဲ့မရိမှုကျူးလွန်သူတွေကိုခဲနဲ့ပေါက်တတ်တဲ့ဥပဒေအပါအဝင်ပို့ပြီးတော့တင်းကျပ်တဲ့ဥပဒေသစ်တွေကျင့်သုံးမယ်လို့ဧပြီလတုန်းကကြေညာခဲ့ပြီးတဲ့နောက်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုကိုဘရူနိုင်းနိုင်ငံအကြီးအကျယ်ရင်ဆိုင်ခဲ့ရတာပါ။တနင်္ဂနွေနေ့ကတော့တေတံပေးတာကိုတရားဝင်ဆက်လက်ဆိုင်းငံ့ထားမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့ညှဉ်းပန်းနှိပ်စက်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်မှာလက်မှတ်ရေးထိုးမယ်လို့ဘရင်ဟာဆနောဘော်ကီယာကကြေညာခဲ့ပါတယ်။ SPCO ပြစ်မှုဆိုင်ရာဥပဒေနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေသဘောပေါက်မှားတာတွေဖြစ်တယ်လို့ဆိုရာကိုသူ့အနေနဲ့နားလည်တဲ့အကြောင်းရုံးမြင့်တန်ကြားပေါ်ကနေပြောကြားတဲ့မင်းဝင်းနဲ့မှဘရင်ကပြောကြားသွားပါတယ်။ဘရူနိုင်းနိုင်ငံမှာကြိုတင်ကြံစီထားတဲ့လူသတ်မှုမှုရစေမှောင်ခုံကူးမှုတို့လိုပြစ်မှုတချို့အပေါ်တေတံချပေမဲ့1958ခုနှစ်ထဲကတေတံချခံရသူတွေကိုကွဲမြတ်တာမျိုးတော့မရှိပါဘူး။ပြီးခဲ့တဲ့လတုန်းကတော့လိင်တူချစ်သူအမျိုးသားတွေကိုတေတံပေးမဲ့ဥပဒေပြဋ္ဌာန်းခဲ့တဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုခံခဲ့ရတယ်လို့ဟောလိဝုဒ်ကနာမည်ကြီးမင်းသား George Clooney ၊ကမ္ဘာကျော်အဆိုတော် Elton John တို့လိုအကျော်အမော်တွေကနိုင်ငံဆောင်မှာရှိတဲ့ Sultan Tower မိသားစုပိုင်ဟိုတယ်ကြီး၉ခုမှာမတည်ပဲတပိတ်မှောက်ကြဖို့အတွက်တိုက်တွန်းခဲ့ကြပါတယ်။အဲ့ဒီထဲမှာ Los Angeles က Beverly Hills Hotel, London က Dorchester Hotel တွေပါဝင်ပါတယ်။
အိန္ဒိယနိုင်ငံမှာအထွေထွေရွေးကောက်ပွဲတွေကိုဒေသအလိုက်ခွဲပြီးကျင်းပနေတာမှာဒီကနေ့မှာတော့ပြင်စမအဆင့်အနေနဲ့ရွေးကောက်ပွဲတွေကိုပြည်내ခုနှစ်ခုမှာကျင်းပနေပါတယ်။အခုအဆင့်မှာတော့လက်ရှိ Congress Party ရဲ့ဥက္ကဋ္ဌဖြစ်သူ Rahul Gandhi နဲ့သူ့ရဲ့မိခင် Sonia Gandhi တို့ဆက်လက်ထိန်းချုပ်သွားနိုင်မယ်လို့မျှော်လင့်ထားတဲ့မဲဆန္ဒနယ်နှစ်ခုရှိတဲ့ Uttar Pradesh ပြည်နယ်လည်းပါဝင်နေပါတယ်။အိန္ဒိယမြောက်ပိုင်းကဒီပြည်နယ်မှာမဲပေးဖို့စီရင်ပေးထားသူ25သန်းကျော်ရှိပြီးအိန္ဒိယပါလီမန်အမတ်14ဦးကိုရွေးကောက်တင်မြှောက်မှာဖြစ်ပါတယ်။လောက်ကြံခံရသူဝန်ကြီးချုပ်ဟောင်း Rajiv Gandhi ရဲ့သားနဲ့ဇနီးတို့ရှင်ပြန်ရွေးကံပဲမဲဆန္ဒနယ်နှစ်ခုဟာ Congress Party ရဲ့အစဉ်အဆက်အမာခံနယ်မြေတွေလည်းဖြစ်ပါတယ်။မွတ်စလင်အများစုရှိတဲ့ Kashmir ပြည်နယ်မှာတော့ခွတ်ထွက်ရေးသမားတွေကရွေးကောက်ပွဲကိုတပိတ်မှောက်ဖို့စော်ဩနေကြပါတယ်။အနောက် Bengal ပြည်နယ်မှာတော့ရွေးကောက်ပွဲနဲ့ဆက်နွယ်တဲ့တံဖက်မှုတချို့ဖြစ်ခဲ့ပါတယ်။အခုကျင်းပနေတဲ့ရွေးကောက်ပွဲဟာလက်ရှိဝန်ကြီးချုပ် Modi ကိုဆက်လက်ထောက်ခံမခံကိုအဆုံးဖြတ်ပေးမယ်လူထုဆန္ဒခံယူပွဲဖြစ်တယ်လို့လည်းပြောပါတယ်။ဝန်ကြီးချုပ်မိုရီကတော့အမျိုးသားလူမျိုးရေးဆိုင်ရာသူ့ရဲ့လှုပ်ဆောင်ချက်တွေကြောင့်နောက်ထပ်၅နှစ်သက်တမ်းဆက်လက်အနိုင်ရမယ်လို့မျှော်လင့်နေပါဗျ။
Britain တော်ဝင်မင်းသား Success မျိုးသား Harry နဲ့မျိုးသားကတော် American သူ Meghan Markle တို့တားယောက်ကြလေးဒီကနေ့ဖွားမြင်ပါတယ် Meghan ရောကလေးပါကြမ်းကြမ်းမာမာရှိတယ်လို့အင်မတန်ပျော်နေပုံရတဲ့မင်းသား Harry ကဒီဆောင်းဆိုင်နှုတ်ဆက်သူတွေကိုပြောကြားခဲ့ပါတယ်ပထမဆုံးသားလေးမွေးဖွားတဲ့အတွက်အင်မတန်စိတ်လှုပ်ရှားပျော်ရွှင်ရကြောင်းနဲ့စုမုံကောင်းတောင်းကြသူတွေကိုကျေးဇူးတင်ကြောင်းမင်းသားဟယ်ရီကပြောကြားခဲ့ပါတယ်။ကလေးရဲ့အလေးချိန်ခုနှစ်ပေါင်း3အောင်စာရှိတယ်လို့ဘက်ကင်ဟမ်နန်းတော်ကလည်းထုတ်ပြန်ပါတယ်။သားတော်လေးမွေးဖွားတဲ့သတင်းကိုဘုရင်မကြီးအပါအဝင်တော်ဝင်မိသားစုကိုအကြောင်းကြားခဲ့ပြီးတော့အားလုံးကသတင်းကောင်းအတွက်ဝမ်းမြောက်နေကြတယ်လို့နန်းတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တစ်ဆက်တည်းနောက်သတင်းတစ်ခုကတော့ဒီ Time ဘုရင်တဲ့မဟာဝိဇ္ဇရာလွန်ကောင်းဟာသူ့ကိုလာရောက်စုမုံကောင်းတောင်းကြသူတွေကိုဘန်ကောက်မြို့တော်ကနန်းတော်လေးသားဆောင်ကနေဒီကနေ့ထွက်ပြီးတော့နှုတ်ဆက်ခဲ့ပါတယ်။၃ရက်အခမ်းအနားတွေကျင်းပတဲ့နန်းတက်ပွဲရဲ့နောက်ဆုံးနေ့အဖြစ်နဲ့ဒီကနေ့ဒီလေးသားဆောင်ထွက်နှုတ်ဆက်ခဲ့တာပါ။မနေ့တနင်္ဂနွေနေ့ကတော့ဘယင်သစ်မဟာဝိဇ္ဇရာလွန်ကောင်းဟာနန်းတော်ရှိလမ်းပေါ်ထွက်ပြီးတော့လှဲ့လေအပူဇော်ခံပါတယ်။ရှေးခေတ်တိုက်ခိုက်ရေးဝစ်ဆုံပြေးဝစ်ဆင်ထားတဲ့တော်ဝင်တပ်ဖွဲ့ဝင်တွေထမ်းတဲ့ဝေါ်ပေါ်ကနေအဆောက်အအုံအပြည့်နဲ့ထိုင်းဘယင်သစ်ကတိုင်းကန်လှဲ့လေခဲ့တာဖြစ်ပါတယ်။
Israel နဲ့အပြစ်ခတ်ရက်စဲပေါ် Hamas နဲ့ Islamic Jihad အဖွဲ့တို့အကြားသဘောတူခဲ့တယ်လို့ Palestine တာဝန်ရှိသူတွေကပြောကြားခဲ့ပါရယ်။ Egypt နိုင်ငံကကြားဝင်စိတ်ဆက်ပေးတဲ့အပြစ်ခတ်ရက်စဲရဲ့သဘောတူချက်ဟာတင်းနာနေဒေသဆန်တော်ချင်းမနဲ့၄နိုင်ငံကွဲမှာစတင်အသက်ဝင်ခဲ့ပါရယ်။လောလောဆယ်တော့နှစ်ဖက်စလုံးကပြစ်ခတ်မှုတွေရထားပုံရပါရယ်။အခုအပြစ်ခတ်ရက်စဲရဲ့သဘောတူညီချက်မှာပါဝင်တဲ့အချက်တစ်ချက်ဖြစ်တဲ့ Rocket Dome တွေပြစ်ခတ်တာကို Palestine ဘက်ကရရင် Gaza ဒေသကိုပိတ်ဆို့ထားတာတွေဖြေလျှော့ပေးရမယ်ဆိုတဲ့အချက်ကိုIsrael ဘက်ကအကောင့်ထဲပေါ်ဖို့ပြက်ကွက်ခဲ့တယ်လို့ Palestine ဘက်ကတော့ဆွဆဲနေပါတယ်ခင်ဗျာ Direct from Washington The Voice of
America VOA နေလာနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရမင်းထွန်းတို့ပြောပြပေးသွားတာပါအခုသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်ရှင်ရတဲ့တော်မျိုးနဲ့ကအေးအေးနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးတော့စစ်တပ်ကဖမ်းဆီးခဲ့တဲ့ရွာသား300နီးပါးတဲ့က48ယောက်ဒုတိယတုပ်ကိုဒီကနေ့ညနေပြန်လွှတ်ပေးခဲ့ပြီးကျန်တဲ့80နီးပါးကိုလည်းဆက်လက်စီစစ်နေပါတယ်အေးအေးနဲ့ဆက်ဆက်မှုမရှိဘူးဆိုရင်ပြန်လွှတ်ပေးမယ်အကြောင်းတပ်မတော်ပြောခွင့်ရသူက VOA ကိုပြောပါတယ်ကြောက်တန်းကျေးရွာကိုတော့သွာလာရေးပိတ်ဆို့ထားဆဲဖြစ်တာကြောင့်စားတောက်ရေးအတွက်အခက်အခဲတွေဖြစ်လာနေပြီးလမ်းဖွင့်ပေးဖို့ရခိုင်ရဟန်းတော်တွေကနေမြေခံရဲတာဝန်ရှိသူတွေကိုတောင်းဆိုထားတဲ့အကြောင်းနိုင်ကွန်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပါရသိတောင်မြို့နယ်ကြောက်တန်းကျေးရွာတွင်မှာမြန်မာစစ်တပ်ကနေထိန်းသိမ်းထားတဲ့ရွာသား90နီးပါးကိုဒီကနေ့ညနေပိုင်းမှာပြန်လွှတ်ပေးလိုက်ပြီးကြံရှိနေတဲ့လူတွေကိုဆက်လက်စစ်ဆေးနေစေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစုံဦးကအခုလိုပြောပါရစေ
။28ယောက်ပြန်လွှတ်လိုက်တယ်88ယောက်ပဲပြန်တော့တာပေါ့။ပြန်တော့တပ်မတော်စီစစ်နေတာပေါ့။သူတို့လည်းစီစစ်လို့ဟုတ်လားဘာမှမရှိဘူးဆိုရင်ပြန်ဆက်ပေးမှာပေါ့
။ပြီးခဲ့တဲ့မေလ2ရက်နေ့ကအေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့စစ်တပ်ကနေကြောက်တန်းကျေးရွာသား295ဦးကိုစာနေကျောင်းမှာထိန်းသိမ်းစားစဉ်တွင်ပြစ်ခတ်မှုဖြစ်ပွားခဲ့လို့6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုမှာလူအုပ်ကြီးကနေလက်နဲ့လူယူဖို့ကြံစီလို့ပြစ်ခတ်ရတယ်လို့စစ်သားပြောခွင့်ရသူတွေကပြောပေမဲ့ဒေသခံတွေကတော့အကြောင်းမဲ့ပြစ်ခတ်တယ်လို့တန်တရားရှိနေပါတယ်။မေလ3ရက်နေ့ကတော့ထိန်းသိမ်းထားတဲ့ကြောက်တန်းရွာသားတက်ကြီးပိုင်းနဲ့ဝန်ထမ်း126ဦးကိုပထမတုပ်အနေနဲ့စစ်သားကပြန်လွှတ်ပေးပါတယ်။အခုလိုပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်ရသိတောင်မြို့နယ်ကြောက်တန်းကျေးရွာဘက်တွာလာရေးပိတ်ပင်ထားတဲ့အခြေအနေကြောင့်ကျေးရွာသားတွေစားဝတ်နေရခက်ခဲဖြစ်နေကြပြီလို့ဒေသခံတို့ကပြောပါတယ်။
ဒါကခုဒီလိုအိမ်မှာရထမှာရောက်နေရတာအပြင်ကတရားလားရတခုလုံးတိုက်ထားတာအဲဒီစစ်တမ်းကဒီနေ့ဒီကျောင်းမပြင်ကိုမထရဘူးကျမ်းမရင်းနေတော့လို့ရှေ့ခံပြရတာရေးစီးရလာချင်းပုံမကနေရတဲ့လူတွေပြတော့လောကမတော့တာရတာတော့ဖက်ချင်းနေကြပါပြောလဲဗျာသမင်းကနေကြပြီရထမှာ
ဒါပြင်ကြောက်တန်းရွာသားတွေဖုံးဆက်တွေအုံပြုခွေးကိုလည်းကတ်တတ်ထားတယ်လို့အစိုးရရွာသားကဆက်ပြောပါတယ်
လာပြီးဖုန်းနဲ့မကောင်းဘူးဖုန်းပြောတာကြားနေချင်းနဲ့ဖုန်းကိုပြိမ့်နေသေးတယ်ပြောတယ်အဲဖုန်းကိုဆက်ဆက်ကြည့်ကျွန်တော်ထောက်ကြတယ
်ပြိပကဖြစ်ပွားရကြောက်တန်းကျွရဘက်ကိုကတ်တမှုတွေကြားကပဲမနေ့ကဧပြီလ9ရက်နေ့ကစီကံသိသိရေရဟန်းတော်ဖွဲ့စစ်တွေကဇရာတော်ကြီး9ပါးကနေတွားရောက်ခဲ့ရမှာရွာသားတွေတွားလာရေးကိုမပိတ်ပင်ဖို့နေမြေခံတပ်မတော်ကြီးကဲကိုတောင်းဆိုခဲ့ကြောင်းအောင်မြေကုန်းဆရာတော်ဥဆန္ဒဝါရကအခုလိုမိန့်ပါတယ
်တွားလာခွင့်အဲ့ဒါမပေးဘူးသူတို့လေအဲ့ဒါကိုဘုန်းကြီးတို့ပြန်ပြီးတော့ပြောတယ်ဒီရွာကလူတွေကိုတွားလာခွင့်မပေးရင်သူတို့စောင့်ဝနေရတဲ့ခက်ခဲရှိမယ်အဲ့ဒါကိုတွားလာခွင့်ပေးပါဦးဆိုတော့
ယူအမှုကြီးကပြောပါတယ်အဲသူတို့စစ်ချင်နေတဲ့ကာလအတွင်းမှာအဲမချင်မှတ်တဲ့ပြဿနာတွေရောပြီးတော့ဒီရွာကလူတွေနဲ့ရောပြီးတော့ပါလာမှာဆိုးလို့အဲတပည့်တော်တို့ကဒီလိုစစ်ချင်နေတဲ့ကာလမှာစားထားရတယ်ဆိုပြီးတော့အဲ့လိုပြောတယ
်အနောက်ဘက်တန်းစစ်တနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကတော့ရွာသားတွေသွာလာရေးကိုပိတ်ပင်ဟန့်သားတာမျိုးမရှိကြောင်းပြောပါတယ
်ဒီဟာနဲ့ပတ်သက်မှုမရှိတဲ့လူတွေဆိုတော့ချင်းသူရဲ့လုပ်ငန်းကုန်တွေလုံးချာချင်းဟလာဒီတိုင်းပဲတော့ကျွန်တော်တို့ကဘာမှဘုံမတော့
ဒီကနေ့မှာစီကံထင်းထင်းရေးရဟန်းတော်ဖွဲ့စစ်တွေအပါအဝင်ရခိုင်ပြည်နယ်တွင်းထင်ကြရဆရာတော်တွေကိုမှုစားပြီးတော့ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့စီရေးပြိပခအခြေအနေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးပွဲတရားကိုစစ်တွေမြို့မှာကျင်းပခဲ့ပါတယ်ဒီတွေ့ဆုံပွဲပြီးစစ်ရဆဲရေးနဲ့ဒုက္ခသည်တွေနေရပြနိုင်ရေးချက်တွေကိုနိုင်ငံတော်ကြီးကဲတွေထံတောင်းဆိုခဲ့တယ်လို့အောင်မြင်ကုန်းဆရာတော်ဥဆန္ဒဝါရကအခုလိုဆက်မိပါတယ
်စစ်ပွဲတွေနဲ့အဖြစ်မရှာပေးညီကြမ်းရေးစစ်ပွဲဝိုင်းမှာဖြစ်ရှာကြဖို့အခုချက်ကမိုးရပြီးပြီးလာတဲ့အတွေ့ဒီစစ်ပွဲဆောင်လူတို့ကိုဒီနေရာပြန်ရောက်ပြီးတော့နေရာဆိုင်ကျွန်းတွေကိုလောက်ကစားနိုင်ဖို့အတွက်နိုင်ငံတော်အစိုးရကအများဆုံးဆောင်ရွက်ပေးဖို့ဆိုတာကိုလည်းခုမီတော့တောင်းဆိုသွားမယ်အချက်တကျဆုံးဖြတ်ကြရတယ်
လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေလက်နက်ကင်ဖွဲ့တွေကြားစီရေးသိမ်းမှန်လေးဆဲဖြစ်တယ်လို့တိုက်ပွဲဖြစ်စဉ်တွင်အရပ်သားတွေထိခိုက်မှုတွေပုံမှုများပြားလာနေပါတယ်တိုက်ပွဲဖြစ်ပွားရဒေသကစစ်ဘေးရှောင်ဥယျာဉ် 35,000 ထိတိုးပွားနေပြီးဒုက္ခသည်တွေရဲ့စားဝတ်နေထိုင်ရေးခက်ခဲနေတယ်လို့လည်းဒေသခံလူမှုကူညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ
နိုင်ကုန်းရင်ပြောပြသွားတာပါရှင်အခုငြိမ်းချမ်းရေးဆွေးနွေးပွဲတွေဘက်ကိုအလှည့်ပေးပါမယ်ကလာတော်ကြရက်ဆိုင်နေခဲ့တဲ့ကြရပြည်နယ်အစိုးရနဲ့ကရင်နီမျိုးသားတွတ်တက်ရေးပါတီ KNPP တို့ရဲ့လာဇင်စီဝေးကိုအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့ပူးပေါင်းပါဝင်မှုနဲ့အတူဒီကနေ့လွိုက်ကော်မြို့မှာပြန်ပြီးတော့ကျင်းပခဲ့ပါတယ်။လာဇင်ပုံမှန်အစည်းအဝေးတွေပြန်လည်ကျင်းပနိုင်ဖို့ကိုလည်းအဲ့ဒီအစည်းအဝေးမှာသဘောတူညီခဲ့သလိုဒီအစည်းအဝေးတွေမှာပြည်နယ်ဖွံ့ဖြိုးရေးကိုပူးပေါင်းအကောင့်ထဲပို့ဖို့ကိုလည်းသဘောတူခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီနေ့ကျင်းပတဲ့အစည်းအဝေးမှာ NRPC ကိုယ်စားလှယ်အဖွဲ့ကိုငြိမ်းချမ်းရေးကော်မရှင်အတွင်းရင်းမှုဦးခင်စောဦး၊ကြားပြည်နယ်အစိုးရအဖွဲ့ကိုပြည်နယ်ဝန်ကြီးချုပ်အယ်ဖောင်းရှို KNPP အဖွဲ့ကိုအဖွဲ့ဒုဥက္ကဋ္ဌခူးဦးရေရိုးကဦးဆောင်တက်ရောက်ခဲ့ပြီးကြားပြည်နယ်လွိုက်ကော်မျိုးက Famous Hotel မှာမနက်7နာရီကနေညနေ9နာရီကျော်အထိကျင်းပခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးမှာအဓိကသဘောတူဆုံးဖြတ်ခဲ့တဲ့အချက်ကို KNPP ရဲ့ငင်းချမ်းရေးတွဲဆောင်ဆွေးနွေးရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူနဲနဲ့ဘလိုကအခုလိုပြောပါတဲ့
ဒီလစီပုံမှာစီဝီကလွန်ခဲ့တဲ့နှစ်အောက်တိုဘာလကတည်းကညရထားတာပေါ့နော်အဲ့ဒါကိုပုံမှန်ပြန်ကျင့်ပတ်နိုင်ဖို့အတွက်ပြီးတော့ကျင့်ပတ်တဲ့ခါမှာလည်းတကြီးရောက်ဖြစ်အောင်စီဝီရဲ့ပုံပတန်လေးကိုလည်းကျွန်တော်တို့ဟိုနည်းနည်းလေးပြောင်းပြီးတော့TOR လေးကိုပါပေါ့နော်ကျွန်တော်တို့အဲ့လိုရေးဆွဲပြီးတော့မှဒီနေ့စီဝီမှာအတီးပြနေခဲ့တာပေါ့ပြီးတော့ဒီလက်ဆင်ပုံမှန်စီဝီတွေဆက်ဖြစ်တဲ့အဲကာလမှာဆိုလို့ရှိရင်ကျွန်တော်တို့ဒီပုံမှန်စီဝီမှာပဲပညာရေးကိစ္စအချက်အလက်ကိစ္စပေါ့နော်ဒီနေ့အဆင့်မှာအကောင့်တွေဖော်လို့ရတဲ့ကိစ္စတွေပေါ့နော်ဖွင့်ပြရေးကိစ္စအဲ့ဒါတွေလည်းလက်ဆင်ပုံမှန်စီဝီမှာဆက်ပြီးတော့ဆွေးနွေးသွားဖို့အဲ့လိုကျွန်တော်တို့သဘောတူညီချက်ရခဲ့ပါတယ်
ဒီဆွေးနွေးပွဲမှာလာဇင်စီဝေးတွေပုံမှန်ကျင်းပရေးအပြင်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုပြည်내အစိုးရငင်းချမ်းရေးကော်မရှင် NRPC နဲ့အဆင့်လိုက်ပူးပေါင်းဆောင်ရွက်ရေး KNPP အနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ကူညီထောက်ပံ့ရေးကိစ္စတွေပူးပေါင်းဆောင်ရွက်ရေးစတာတွေအလေးထားဆွေးနွေးခဲ့ပါတယ်လာဇင်ပုံမှန်စီဝေးတွေမှာဒေသဖွံ့ဖြိုးရေးလုပ်ငန်းတွေအပြင်တပ်ပိုင်းဆိုင်ရာကိစ္စတွေကိုပါညှိနှိုင်းလို့ရနိုင်တာကြောင့်ဒီအစည်းအဝေးကရလကောင်းတွေထွက်ပေါ်ခဲ့တယ်လို့ယူဆကြောင်းလဲနည်းနည်းဘလို့ကပြောပါတယ်
ကျွန်တော်တို့ဒီနေ့စီဝေးတော့ဟိုရလကောင်းရတယ်လို့ကျွန်တော်ဆက်ပါတယ်ကြေးတပ်ပိုင်းဆိုင်ရာကိစ္စတွေမှာလည်းညှိနှိုင်းဖို့လိုတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလက်စင်ပုံမှာစီဝေးမှာလည်းကျွန်တော်တို့လာပြီးတော့ညှိနှိုင်းလို့ရတာဖြစ်တဲ့အတွက်ကြောင့်လည်းကျွန်တော်ထင်တာဒီနေ့တော့ရလကောင်းရတယ်လို့အဲ့လိုယူဆပါတယ်
NRPC ကိုယ်စားလှယ်အဖွဲ့မှာပါဝင်တက်ရောက်ခဲ့တဲ့ငင်းချမ်းရေးကော်မရှင်ရဲ့ကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့အပြန်အလှန်ယုံကြည်မှုတည်ဆောက်နိုင်ခဲ့ကြောင်းအခုလိုပြောပါတယ
်ဒီနေ့ပေါ်ရတော့ဒီကတော့ယုံကြည်မှုတည်ဆောက်တဲ့လုပ်ငန်းစဉ်ပါပဲအပိတ်မှာတော့ဒီဒုက္ခအခုလေကတော့ပြုလို့နေတဲ့အများကြီးကျန်တဲ့အားရတယ်ဒီနေ့လည်းအများကြီးတက်ရောက်လို့တော့ပြောတယ်အဲကျွန်တော်အနေနဲ့ကတော့ဒီလိုအနေနဲ့ဒီလိုမျိုးရည်ရွယ်ချက်များရှိလာတယ်เนาะဒီအစီအလဲမဲ့ရထူးကြီးရလည်းမကြခင်မှာဖြစ်လာမယ်တလို့ပဲအဲ့လိုပဲဆိုတော့တော့နားလည်တယ
်လာစဉ်ပုံမှန်အစည်းအဝေးတွေကျင်းပဖို့ကို2018ခုနှစ်ဧပြီလမှာသဘောတူညီခဲ့ပြီးအစည်းအဝေး6ကြိမ်လောက်ဆောင်ရွက်ခဲ့တဲ့နောက်မှာပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုပြေလည်အောင်မြေနိုင်နိုင်ပဲကျင်းပမှုတွေပုံမှုများပြားလာတာကြောင့်ရက်ဆိုင်ခဲ့ရတာဖြစ်ပါတယ် ကျင်းပမလာနေပြည်တော်မှာကျင်းပတဲ့ NRPC နဲ့ KNPP ဆွေးနွေးပွဲမှာတော့လက်စင်အစည်းအဝေးတွေပုံမှန်ပြန်လည်ကျင်းပဖို့သဘောတူခဲ့တာဖြစ်ပါတယ် KNPP အဖွဲ့ဟာ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့ဖြစ်ပြီး2019ခုနှစ်ဒီဇင်ဘာလမှာရဲဘော်3ဦးနဲ့အရသား2ဦးတပြက်ခံရတဲ့နောက် NCA လက်မှတ်ရေးထိုးရေးဆွေးနွေးမှုဟာပုံမှန်ကြန့်ကြာခဲ့ပါတယ်
ကုံမိုးစွာပြပြသွားတာပါရှင်။သာသရှင်များရှင်။မြန်မာရွှေပြောင်းအလုပ်သမားတွေတန်းနဲ့ချီပြီးတော့ရှိနေတဲ့ထိုင်းနိုင်ငံမှာထိုင်းဘီရင်မျိုးဆက်ရဲ့ဆယ်ဆက်မြောက်ဘီရင်သစ်အဖြစ်မဟာဝီဇယလောင်ကွန်အောင်အောင်မြင်မြင်နဲ့ပဲနန်းတက်ပွဲပိသိက်ခံလို့ပြီးသွားပါပြီ။အခုလိုထိုင်းဘီရင်အပြောင်းလဲကာလာမှာထိုင်းနိုင်ငံမှာရှိနေတဲ့မြန်မာအလုပ်သမား၃သန်းဝန်းကျင်အတွက်ဘလို့အပြောင်းလဲတွေရှိလာနိုင်တယ်လဲဆိုတာမြန်မာရွှေပြောင်းအလုပ်သမားတွေအရေးဆောင်ရွက်နေသူတွေကိုဆက်သွယ်မေးမြန်းပြီးတော့ထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာ60မြောက်ဘရင်ကြီးလက်ထက်မှာတော့နိုင်ငံတွင်းမှာခိုလုံနေထိုင်နေကြတဲ့နိုင်ငံမဲ့တွေရွှေပြောင်းလို့သမားတွေအတွက်ကျင်းနာမှုတွေပြသခဲ့တယ်လို့အထောက်အထားတွေထုတ်ပေးပြီးတရားဝင်မှုတွေရှိအောင်လှုံ့ဆော်ပေးခဲ့တာပါအခုဘရင်တစ်လက်ထက်မှာကောရွှေပြောင်းလို့သမားတွေရဲ့အခြေအနေတွေအပြောင်းလဲတွေဖြစ်လာနိုင်သလားလို့မေးတဲ့အခါမှာတော့ရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ
်သူ့နိုင်ငံရဲ့ဒီပါရေးအရာရွှေပြောင်းလို့သမားတွေပေါ်မှာအဲ့တော့ဒါမိခိုးနေအောင်လို့ဆိုတော့သူကလုံးဝစံနေကောင်းမရှိတဲ့အတွက်ကြောင့်ဟိုပုံမှန်အတိုင်းဒီ generation တော့ဒီမိုင်းပေါ်မှာသူတို့ကတက်ဆံပြည်လာလိမ့်မယ်လို့ကျွန်တော်ယူဆပါဘူးခင်ဗျာ။အရင်အစ်စ်တက်ကချမှတ်ထားတဲ့ဘူဝဒတိုင်းမှာ selection တုံးလိမ့်မယ်လို့ကျွန်တော်ယူဆတယ်။သူကဖျက်ပြင်းမှုဝါဒရည်ပဲသူကဟိုဖျောက်ချက်ကျင်းတယ်လို့ကျွန်တော်မျိုးလို့
ဒါပေမဲ့လေထိုင်းနိုင်ငံမှာမင်း60မြောက်ဘရင်ကြီးဘူမီဘောနိုင်ရွာဆန်ပြီးတဲ့နောက်မှာတော့ထိုင်းဘရင်တက်ကထီးနှံကိုဆက်ခံခဲ့တာပါအဲ့ဒီကာလမှာလေထိုင်းနိုင်ငံမှာစစ်အစိုးရကအုပ်ချုပ်နေတာဖြစ်ပါတယ်ထိုင်းအစိုးရကထိုင်းနိုင်ငံရဲ့လုံခြုံရေးကိုကြည့်ပြီးရွှေပြောင်းလုံသမားတွေနိုင်ငံသားတွေနဲ့ပတ်သက်လို့တရားမဝင်နေထိုင်မှုတွေလူကုန်ကူးမှုတွေရာဇဝတ်မှုတွေကိုနှိမ်နင်းတဲ့အနေနဲ့စစ်စင်ရေးတွေတော့ဇက်တိုက်လှုပ်လာတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကလည်းပြောပါတယ်
ဒီသွေးစီမံချက်လိုမျိုးချင်းချင်းချက်ခိုင်တဲ့အနေအထားတွေဆက်မှပြီးပေါ်ပါအောင်မယ်။ထိုင်းနိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့အမျိုးသားလုံခြုံရေးအတွက်ဆိုရင်သူတို့ကဘာမှမဆိုလုပ်မယ်။အဲ့ဒီခေါင်းစဉ်ပေါ့နော်
။မြန်မာလူသမားတွေကတော့ဆယ်စုနှစ်နှစ်စုမကထိုင်းနိုင်ငံထဲမှာအခြေချနေထိုင်နေကြရပြီးထိုင်းဘရင်ထိုင်းတော်ဝင်မိသားစုရဲ့ဆောက်ရှောက်မှုတွေခိုလုံခွင့်ပေးတာတွေအထောက်အထားလုပ်ပေးတာတွေကိုကြုံခဲ့ရပါတယ်။ဒီအတွက်တချို့လူသမားတွေကတော့ထိုင်းနိုင်ငံထဲမှာတက်လာတဲ့ဘရင်အဆက်ဆက်ပေါ်မှာထိုင်းနိုင်ငံသားများနီးတူကြီးညိုလေးစားမှုအားကိုးမှုတွေတော့ရှိနေပါတယ်ရှင
်။မအေးမှပြပြခဲ့တာပါရှင်။အခုနိုင်ငံတကာသတင်းတွေကိုအလှည့်ပေးပါမယ်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်အာလင်တန်ဘလီမှာတနက်သမားတွေနဲ့ရင်ဆိုင်တွေ့ရရင်ဘလို့တုံ့ပြန်မလဲဆိုတာကိုဝိပုသူတွေကိုသင်ပေးနေပါတယ်။ကိုကိုကိုကာကွယ်ဖို့နဲ့တခြားသူတွေရဲ့အသက်ကိုကယ်တင်ဖို့လုံခြုံရေးဘလို့ယူမလဲဆိုတာကိုသင်ပေးနေတာဖြစ်ပါတယ်။နယူးဇီလန်နိုင်ငံကပလီတစ်ခုမှလူ50သေဆုံးခဲ့ရမှုအမေရိကန်ပြည်ထောင်စုပစ်စ်ဘတ်ကဂျူးဖျားကြောင်တစ်ခုမှလူ12ဦးသေဆုံးခဲ့ရမှုအပါအဝင်ကမ္ဘာတဝက်ကဘာသာရေးဆိုင်ရာဆုတောင်းဝတ်ပြုတဲ့ဖျားကြောင်တွေမှာအစုလိုက်ပြုံလိုက်အပြစ်သက်ခံရမှုတွေနောက်ပိုင်းအခုလိုလေ့ကျင့်ပေးတာဖြစ်ပါတယ်။ VOA သတင်းတောက်နီလိုဖာမက်ဟဲလ်ရဲ့သတင်းပေးပို့ချက်ကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်အာလင်တန်ကဘိုက်ထူးမူခရန်ဘလီမှာဝတ်ပြုသူတွေကသူတို့ဝတ်ပြုအပြီးအာလင်တန်ခရိုင်ရဲတပ်ဖွဲ့ဝင်တွေစီမှာတင်းနှံတက်ဖို့စောင့်နေကြတာပါ။ဗလီတဲမှာတနက်သမားကဝင်းပြစ်ရင်ဆူတောင်းဝတ်ပြုသူတွေဘာလုပ်ရမလဲဆိုတာကိုရဲတပ်ဖွဲ့ကတင်ပေးနေတာပါ။အာလင်တန်ကောင်တီရဲဌာနကမိုက်ကယ်ကင်းကအခုလိုပြောပါတယ်
The purpose of the active shooter training is to
တနက်သမားရဲ့ဘေးအနေနဲ့ပတ်သက်ပြီးလေ့ကျင့်သင်ကြားပေးရတဲ့ရည်ရွယ်ချက်ကတော့အကြမ်းဖက်မှုဖြစ်လာလို့လိုအပ်တဲ့အခါမှာလူလူအနေနဲ့တုံးချနိုင်အောင်ဖြစ်ပါတယ်။
ဘလီမာဝတ်ပြုသူတွေကတော့ဒီလိုလေ့ကျင့်မှုတွေကိုသဘောချပါတယ်။မိုဟာမက်အဘူဂျာဖာကအခုလိုပြောပါတယ်
။ It was wonderful. I am very much happy for
ဒါကကောင်းပါတယ်။အများနဲ့ဆိုင်တဲ့နေရာတွေမှာအထူးသဖြင့်ဘလီထဲမှာမပြောလိမ့်မယ်တနက်နဲ့ပြစ်ခတ်တဲ့အခြေအနေတွေဖြစ်ခဲ့ရင်လွမြောက်ရေးနီလန်းတွေကိုတင်ယူရတာသိကိုကျင်နေပါတယ်
။ဘလီမာလာပြီးတော့ဝတ်တက်သူတူဖြစ်တဲ့အိုစမာခန်းကလည်း
I really appreciate the Arlington
County. Arlington ရဲဌာနကသူတို့ကိုအလေးထားတဲ့အတွက်ကျေးဇူးတင်ပါတယ်တဲ့တကယ်ကိုဂရုစိုက်တာပါလို့ပြောသွားတာပါ။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကအကောင်းဆုံးနည်းလမ်းတွေအဖြစ်လမ်းညွှန်ထားတဲ့ပြေးပုံတိုက်ခိုက်ဆိုတဲ့စံနှုန်းကိုအခြေခံပြီးတော့လေ့ကျင့်သင်တန်းပေးနေတာပါ။ပ ဖြစ်နိုင်တဲ့အခြေအနေမျိုးမှာဆိုရင်တနတ်သမားနဲ့ဝေးရကိုပြေးဖို့တိုက်တွန်းထားတာပါတကယ်လို့ပြေးလို့မဖြစ်နိုင်ဘူးဆိုရင်ပုံဖို့နောက်ဆုံးအခြေအနေမှာတော့ပြန်ပြီးတော့တိုက်ခိုက်ဖို့အသက်ရှင်ရေးအတွက်ဖြစ်နိုင်သမျှအားလုံးလုပ်ကြဖို့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ဗလီမာဝိပုသူတူဖြစ်တဲ့မေဂန်အဲလစ်ဘက်ကာဟာရစ်စမန်ကအခုလိုပြောပါတယ
် I think it was good because at least it got me thinking
ဒါကောင်းတယ်လို့ထင်ပါတယ်အနည်းဆုံးတော့တွေးရသွားတယ် Now ကုကေရမဲ့နေရာမျိုးမခံစားရတော့ဘော့Now စပွဲအောက်ဝင်ပြီးတော့အမိုက်ပုံနာမှာဝင်ပုံးနေရတာမျိုးလို့အသိမော့ကိစ္စလေးတွေကကိုယ့်အသက်ကိုကယ်တင်နိုင်တယ်ဆိုတာမျိုးကိုရဲတွေကတော့ပြောထားတော့အားတက်ရပါတယ်တည်င်းကောင်းမှာ
မွတ်စလင်ဗလီတွေနဲ့ဂျူးဘုရားကျောင်းတိုက်ခိုက်ခံရမှုတွေဖြစ်ပြီးတော့အခုလိုလေ့ကျင့်သင်တန်းပေးရေးကိုဗလီဥဆောင်သူတွေကဆုံးဖြတ်ခဲ့ကြတာပါဘိုက်တူးမိုခါရန်ဗလီဆရာတဦးဖြစ်တဲ့အဝစ်အာမက်ကအခုလိုပြောပါတယ်
اس علاقے میں امامز کی علماء کی
میٹنگ وی امامز ہیڈ ا میٹنگ
ڈی ڈوے کا بلی زیاری سوینے کے جا رہا با نیو زیلا ما پھٹ کے دے ٹیک ہے مو میو گا نیا میوے پھٹ نائیں لے لو جنوں لو تھیم ما رے دا چون لے دی سیزن کو لو بو سوں پھٹ کے دا با دی ڈوے لے گون جی یا بو اسلامی اپھوے آئی سی این ای کو ست دے کے با رے دیتا سان یا یے تھانا گون جی نے تورو گا دی تین دان کو سیزن بے دا با
دی لے چن تین دان ڈوے کو رو با دا باؤں سوں لو مو تائیوان ا لون کو پے نی دا پھٹ با رے ဒီတင်နန်းတွေကိုလက်တွေ့သုံးရတဲ့အခြေအနေထိဖြစ်မလာဖို့မျှော်လင့်ပေးမယ်လဲအတက်နိုင်ဆုံးတော့ပြင်ဆင်ထားကြဖို့ဝိပုစုတောင်းသူတွေကိုရက်တဖွဲ့ဝင်တွေကသတိပေးထားပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။ရေမြင်းတွေရဲ့မစင်တွေဟာရေနေသရဝါတွေအတွက်မရှိမဖြစ်လိုအပ်တဲ့ခေဟာစနစ်ကိုအထောက်အကူဖြစ်စေတဲ့အာဟာရဓာတ်တွေပါဝင်တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောပါတယ်။ဒါပေမဲ့တဖြည်းဖြည်းရော့ကျလာနေတဲ့ရေမြင်းအရေအတွက်ဟာအာဖရိကရဲ့ရေချောင်းစနစ်ကိုအန္တရာယ်ဖြစ်စေနိုင်တယ်လို့သုတေသီတွေကပြောကြပါတယ်။ရေမြင်းတွေအကြောင်းနောက်ဆုံးသုတေသနပြုလုပ်နေကြတဲ့အာဖရိကတိုက်ကညာနိုင်ငံကနေ VOA သတင်းတောက်ဒီဘိုရာဘလော့သတင်းပေးပို့ချက်ကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
ကင်ညာနိုင်ငံမဆိုင်မာရာတက်တော်ဝင်တွေမှာရှိတဲ့ရင်မြင့်နေစွန့်လိုက်တဲ့မစင်တွေဟာမာရာမြစ်ကတဆင့်ရေစုံမှာရှိတဲ့အာဖရိကတိုက်ရဲ့အကြီးဆုံးဗစ်တိုးရီးယားရေကန်ကြီးတဲ့အထိစီးဆင်းသွားတာပါတက်တော်ဝင်တွေကမြေကြီးနဲ့ရင်နမူနာတွေကိုယူပြီးရင်မြင့်မစင်တွေကမြစ်ထဲကရေကိုဘယ်လိုတက်ရောက်မှုရှိတယ်ဆိုတာကိုဂျိုနတ်ရှော့ကလင်းလိုဇီဝဗေဒပညာရှင်တွေကသုတေသနလုပ်နေကြပါတယ
် The hippos have been around Africa and this particular riverfor millions of years so the ecosystem is really adapted
ye min ni ha africa tide tu thapin di min the ma ne paw tan ne chi bi ni la ga ja da ba da chang ge ya sa ne ha le ai a paw ma mu di ni ba de pi lo mye atwe ye pa la de ye min ma sin ni ja la da ko le be lo ton bian ya me so da ti ni bi phit ba de u ma a phin mye the ka nga ri ga le da ko tu ro ye ahara phit sa ni ja da ba
ye min ni ko tit taw wan twen ma aka kwe pe tha bi me a pi ma ro ti ya mu yin kho tat khan ya da yo tu ro atwe ni sia ya ne mi ne la da yo chang အရေးအတွက်တဖြည်းဖြည်းနည်းလာနေပြီလို့ဇီဝဗေဒပညာရှင်ဂျိုနတ်ရှော့ကလင်းကပြောပါတယ
် At night it lives on land and it grazes the grass of the savanna and during the daytime it rests in
သူကညဘက်ကျရင် savanna တွေကစကြတဲ့မှာမြက်တွေစားကြပါတယ်နေကင်းဘက်မှာတော့ Andre ပြုခံရမယ့်နေရာနဲ့ဝေးတဲ့ရေထဲမှာဆင်းပြီးနေကြပါတယ်ဒါကြောင့်ဂီယာစနစ်နှစ်ခုစလုံးအတွက်အထောက်အကူပြုပါတယ
်ရေမြင့်တွေဟာ silicon drop ပါဝင်တဲ့ silica မြက်တွေ25 kg လောက်နေ့စဉ်စားကြပါတယ်အဲ့ဒီသဘာဝဓာတ်တွေဟာရင်မြင့်နေရဲ့မစင်ကတစင်မြစ်ထဲကိုရောက်သွားကြတာကြောင့်နိုက်ထရိုဂျင်နဲ့မီးစုံဓာတ်မညီမမျှဖြစ်ပြီးဘေးအန္တရာယ်ဖြစ်မဲ့ဘေးကဟန်တာပေးပါတယ်။ဆီလီကာတွေဟာဂေဟစနစ်အတွက်အရေးပါတဲ့ကဏ္ဍမှာရှိနေတဲ့ဒိုင်ယာတမ်လို့ခေါ်တဲ့ရေမော်တွေရှင်တန်ရေးအတွက်မရှိမဖြစ်လိုအပ်တဲ့အရာတွေပါ။အဲ့ဒီဆဲလေးတွေကနေရောင်ခြည်ကိုစွန့်ရင်အဖြစ်ပြောင်းလဲပေးနိုင်စွမ်းရှိသလိုတခြားသရဝါတွေအတွက်လည်းအာဟာရဖြစ်စေတယ်လို့ဇီဝဗေဒပညာရှင်ဂျိုနတ်ရှော့ကလင်းကပြောပါတယ်။
Now when there becomes an imbalance between nitrogen, phosphorus and silica then other algae
nitrogen မျိုးစုံတဲ့ silica ဓာတ်တွေမညီမညာဖြစ်လာရင် diatom နေရာမှာတခြားရေမော်တွေကအစားထိုးနေရာယူသွားပါတယ် diatom ရဲ့လွှမ်းမိုးမှုမရှိတော့တဲ့အခါကျရင်ဂေဟစနစ်ရဲ့ပုံမှန်လည်ပတ်မှုတွေပျက်စီးဆုံးရှုံးသွားနိုင်ပါတယ
်မာရာမြစ်ထဲကိုရောက်လာကြတဲ့ silica လေးပုံသုံးပုံဟာရင်မြစ်မစင်တွေကတစ်ဆင့်ရောက်လာကြတာကြောင့်တဦးပေါ်တဦးအမိသဟဲပြုတ်နေရတဲ့စနစ်ကြီးပုံမှန်လည်ပတ်အောင်အထောက်အကူပြုတ်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်မေလ6ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 585နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးတခါတချင်းနဲ့ဂီတမျိုးစုံကိုအွန်လိုင်းကနေလာစင်ချေပေးပြီးတော့နားထောင်လို့ရတဲ့တေဂီတအွန်လိုင်းလုပ်ငန်းကြီးတစ်ခုကြောင့်ဒါဆင်ကြရမယ်ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တူသူယုံကြည်ရာတက်တန်ရောင်သတင်းလွှာစရကန္တာတွေကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့စီးပွားရေးကန္တာကိုနားဆင်ရမှာဖြစ်ပါတယ်ရှင်မြမဆန်အများဆုံးဝယ်ယူနေတဲ့တရုတ်ဘက်ကအဝယ်ရပ်သွားတာကြောင့်ဆန်ဈေးခွက်ပြောင်းနေပါတယ်တရုတ်ယူနန်ပြည်နယ်အစိုးရနဲ့ကုန်စည်ခြင်းဖလှယ်မှုစနစ်နဲ့မြမဆန်တင်ပို့ရေးနားလည်မှုစာကျွန်းလွှာလက်မှတ်ထိုးထားနိုင်ပေမဲ့ဆန်ဈေးနှုန်းအပြင်ယူနန်ပြည်နယ်အတွက်ပစ္စည်းတွေပြန်လည်ဝယ်ယူရေးတို့ကိုအချိန်ယူညှိနှိုင်းနေကြရစေဖြစ်ပါတယ်။နှွေစဘာထွက်ချိန်မှာမြမဆန်ဈေးခွက်မရေမရာဖြစ်နေတဲ့အခြေအနေတွေအကြောင်းကိုတော့မူဆက်ဆန်စဘာကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးချမ်းသာဦးနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်။
ကျောင်းတော့အခုအချိန်မျိုးကဟိုနေစပါးထွက်တဲ့အချိန်ပေါ့နော်နေစပါးထွက်တဲ့အချိန်ဆိုတော့အဲတကယ်တမ်းပြောရင်စီးကွက်ပွင့်မှာပဲဟိုတောင်တူအတွက်အဆင်ပြေမှာပေါ့
နေစပါးပေါ်တဲ့ယာတီမှာပြီးပဆန်တင်ပို့ဖို့ဈေးခွက်ပြောင်းနေပါတယ်အဓိကဝယ်လဲဖြစ်တဲ့တရုတ်ဘက်ကဆန်ဝယ်တာရပ်လိုက်တဲ့အတွက်မြန်မာဆန်တွေရောင်းဖို့အခက်တွေ့နေတာပါတရုတ်နယ်စပ်ကနေဆန်ရောင်းနေတာကလည်းတရားဝင်မဟုတ်လို့အခုတော့တရားဝင်ဖြစ်ရေးစူးစမ်းနေကြတယ်လို့မူဆယ်ဆန်စပါးကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးချမ်းသာဦးကပြောပါတယ
်ကျွန်တော်တို့အရင်ကျွန်တော်တို့ကဖော်မှဖြစ်တယ်သူတို့ကအဖော်မှပေါ့နော်အဲအခုကျတော့အဒီနေဆက်ကိုကျက်လိုက်တဲ့အတွက်ကိုကျွန်တော်အနေနဲ့တော့အရင်နှစ်တွေနှစ်တွေအထက်တော်တော်လေးအလုပ်ကျက်သွားတယ်ပြီးတော့ဟိုဆက်တဲ့နှုံနေသွားတယ်ပေါ့နော်ဟုတ်အဲ့ဒါကိုအခုဒီ formal ဖြစ်အောင်လို့လုပ်နေတဲ့သဘောတရားမျိုးပေါ့
ပြီးခဲ့တဲ့နှစ်ကစံတန်ချိန်3000ကျော်တင်ပို့နိုင်ခဲ့ပေမဲ့ဒီနှစ်မှာတော့တရုတ်ဘက်ကနေဆက်ကုန်သွယ်ရေးနဲ့စံရောင်းနိုင်ရေးစူးစမ်းနေကြရတာဖြစ်ပါတယ်ကုန်စည်ဖလှယ်မှုစနစ်နဲ့စံရောင်းဖို့ယူနန်ပြည်နယ်ဆိုရနဲ့မြန်မာကြားနားလည်မှုစာကျွန်းလွှာလက်မှတ်ရေးထိုးထားပေမဲ့အခုချိန်ထိတော့စံရောင်းနိုင်ဖို့မသေးကြသေးပါဘူးပါမြအခက်တွေ့နေကြရတယ်ဆိုတာကိုလေမူဆယ်ဆန်စပါးကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးချမ်းသာဦးကပြောပြပါတယ
်လောလောဆယ်တော့အဲ့ဒီဟာက MOU ရှိသေးတယ်ကြာဟိုထပ်ပြီးတော့ညီနိုင်ရမယ့်အပိုင်းတွေရောအမ်ဘယ်လိုပို့ရမလဲဆိုတော့ဈေးနှုန်းတွေရောရှိသေးတယ်ကြာဟိုအဲ့ဒီနေပြီးတော့မှထိုးတာတော့ MOU အဆင့်တော့ပဲရှိရကြာညီနိုင်ရမယ့်အနေအထားမျိုးတော့ရှိတာပေါ့နော
်ဟုတ်
ကဲ့ဒါကြောင့်လည်းဆိုတော့ကျွန်တော်တို့က exporter ကုနာပြောလို့ပါပဲဟို importer လည်းရှားမယ်သဘောမျိုးဖြစ်သွားပြီ partner စနစ်ဆိုတာကျွန်တော်တို့ကဟိုကုပ္ပစီချင်းဖလှယ်တဲ့အတွက်ကို exporter ရှိသလို importer လည်းရှိမှအဆင်ပြေမှာဆိုတော့ကျွန်တော်တို့ကနည်းနည်းလေးညှိနှိုင်းဖို့ကတော့နည်းနည်းလေးဟိုအားဆိုင်ရမှာပေါ့နော်
အခုမေလာတဲမှာယူနန်ပြည်နယ်အစိုးရနဲ့စံတင်ပို့နိုင်ရေးဆက်လက်ဆွေးနွေးဖို့ရှိနေပါတယ်။ယူနန်ပြည်နယ်အစိုးရနဲ့နားလည်မှုရထားတဲ့မြမစံတင်ပို့ရေးကကုန်စည်ဖလှယ်တဲ့စနစ်ဖြစ်ပါတယ်။ယူနန်ပြည်နယ်ကမြမစံကိုဝယ်ပြီးမြမဘက်ကငွေရမှာတော့မဟုတ်ပါဘူး။သ
တို့ရဲ့ထုတ်ကုန်တွေကိုပြန်ပြီးတော့ဝယ်ယူတင်သွင်းရမှာဖြစ်ပါတယ်ဆန်တင်ပို့မဲ့သူတွေအတွက်ကတော့ယူနက်ပြည်နယ်ထုတ်ကုန်တွေကိုပြန်လဲဝယ်ယူတင်သွင်းရေးကိစ္စမှာတခါအခက်တွေ့နေကြပါတယ
်ဒီလက်လို့ဒီရတဲ့အနေထားအရဆိုရင်ကျွန်တော်တို့က၅လပိုင်းမှာကျွန်တော်တို့ထပ်ပြီးတော့ဒီဟိုဈေးနှုန်းတွေထက်ကြီးအောင်နေတယ်ဒီလိုကျွန်တော်တို့ဟိုသူတို့နဲ့အသေးစိတ်ဆက်ညီနိုင်ရမယ့်အခြေအနေမျိုးကြီးရှိသေးတာပေါ့ဟိုကျွန်တော်နောက်ဆုံးလွန်ခဲ့တဲ့တုန်းကတီးရတဲ့အနေထားမှာကတော့ယူနန်ပြည်နယ်ကထွက်တဲ့ဟိုထွက်ကုန်ဝယ်သူတို့ကအဓိကထားရောင်းချင်တာပေါ့နော်ဟောအဲ့ကြတော့နည်းနည်းလေးတော့ညီနိုင်ရမယ့်အပိုင်းကြီးရှိသေးတာပေါ့အဲယူနန်ပြည်နယ်ကတော့ထွက်တာတော့ထွက်ပါတယ်ဒါပေမဲ့ဟို qualify ဖြစ်မဖြစ်ပေါ့နော်။ဟောအဲ့ဒီအနေထားတော့ရှိတာပေါ့။ဥမာဟိုမြေစီတွင်းမယ်လေအဲဟိုသူတို့ပြောတဲ့ဟိုပုတ်သက်စီပေါင်းသက်စီတွင်းမယ်ကမ်မီတွင်းမယ်ဒီဂျူနီယာပြည်နယ်ကကျွန်တော်တို့မြန်မာနိုင်ငံရဲ့ဟိုဟိုစေကွက်ဝင်ပြီးသားဖြစ်ရှိဖြစ်မဖြစ်ဆိုတဲ့အပိုင်းကြီးလေးကြီးရတယ်။အခုကတော့အဓိကအားဖြင့်သူတို့ပြောတာကျွန်တော်တို့မြေဩဇာရှိနေပုဒ်တ်စီရှိနေပေါင်းသက်စီရှိနေတာမလီဟိုပစ္စည်းရှိနေလက်စစ်ပစ္စည်းရှိနေလေယာဉ်သုံးစက္ကူရီယာရှိနေပေါ့နော်။ပြောရင်ဒီရမစီစီအိုင်တို့ဒီအသင်းဖွဲ့တွေနဲ့ချိတ်ဆက်ပြီးတော့လုပ်ရမယ့်အပိုင်းကြီးဖြစ်သွားတာပေါ့နော်။ဟုတ်။အားကြောင့်လဲဆိုတော့ကျွန်တော်တို့ကြတော့အိဆိုတာတိတန့်ဆိုတော့အင်မိုတာရီယာရောဒီဗီစီကိုကျဲလားမကျဲလားဆိုတဲ့ဟာမျိုးကြတော့ဒါအပင်ဖွဲ့နဲ့ဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရမယ့်အနေအထားမျိုးဖြစ်သွားတာပေါ့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာမြန်မာနဲ့တရုတ်ကြားအစိုးရချင်းသဘောတူညီမှုနဲ့စံတန်ချင်းတသိန်းတင်ပို့ဖို့သဘောတူခဲ့ပါတယ်ဒါပေမဲ့လည်းဒီချက်ပို့ပြီးတင်ပို့နိုင်ဖို့ဈေးခွက်ရဖို့လိုအပ်နေတယ်လို့မူဆယ်စံစဘာကုန်စည်တိုင်းရဲ့ဒုတိယဥက္ကဋ္ဌဦးချမ်းသာဦးကပြောပါတယ
်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်မှာတန်တသိန်းနဲ့ကျွန်တော်တို့ဟိုလက်ရှိရထားတာပေါ့။အဲ့ဒါတော့ overseas trade ကတော့မှာဗျာ။ဒီတသိန်းက normal trade ပေါ့ overseas trade ကတော့မှာ။သဘောတရားချင်းအတူတူပဲမဲ့ကျွန်တော်တို့ဒီဟို border trade ကတော့ပုံပြီးတော့အထောက်များတာပေါ့နော်။ဟုတ်အခုတန်ရင်တသိန်းဆိုတာလေကျွန်တော်နိုင်ငံတကာပြောပါလို့တဲ့အနေထားမျိုးတော့မဟုတ်ဘူးပြမိမိကဆိုရင်ဟို3.6တန်းလောက်ထက်တာဟုတ်ဒီအားလေတသိန်းဆိုတဲ့ပမာဏကလေဘာမှဟိုကျွန်တော်နိုင်ငံတကာတော့ဟိုတိတ်ကြီးတော့အရင်ကြီးတော့ဟိုထူးခြားလာတဲ့အနေထားမျိုးတော့မရှိဘူးပေါ့ဒီလိုအနေနဲ့
ပြီးခဲ့တဲ့နှစ်အတွင်းမြမဆန်တန်ချိန်သုံးသန်းခွဲကျော်ပြည်ပတင်ပို့နိုင်ခဲ့ပြီးဒီနှစ်မှာတော့ဆန်စည်းခွက်မရေမရာဖြစ်နေတာပါဥရောပသမ္မဂ EU ဘက်ကမြမဆန်တင်ပို့မှုအပေါ်အရင်ကပေးထားခဲ့တဲ့အခွန်ကင်းလွတ်ခွင့်ကိုပြန်ပြီးတော့ရုပ်သိမ်းထားသလိုမကြာခင်ကပဲအာဖရိကတိုက် Ivory Coast မှာမြမဆန်တန်ချိန် 2000 နီးပါးကိုစားသုံးရန်မသင့်ဆိုပြီးဖျက်ဆီးလိုက်တဲ့ကြရက်တွေကလည်းရှိနေပါတယ်အရင်ကတော့မြန်မာနယ်စပ်ကနေတရုတ်နိုင်ငံယူနန်ပြည်နယ်ထဲကိုတရားမဝင်ရောက်ချမှုနဲ့အလုပ်ဖြစ်ခဲ့ပေမဲ့အခုတော့ယူနန်ပြည်နယ်အစိုးရဘက်ကတရားမဝင်ဆံဝယ်မှုကိုတင်းကျပ်လိုက်တာကြောင့်တရားဝင်ဈေးကွက်ဖြစ်ရေးထပ်ပြီးတော့ကျိုးပန်းနေကြရတာဖြစ်ပါလေရှင်
မတင်ခဲ့တဲ့စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးခန္ဓာကိုအင်္ဂါနေ့မနက်ခင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါရစေရှင်။အခုအင်္ဂါညဓာတ်ရိုက်လေးလိုင်းဆွေးနွေးကန်းကိုဖိတ်ခေါ်ပါရစေရှင်။
ဒီပိုင်းတွေအတွင်းမြန်မာစစ်တပ်ဟာသူ့ပေါ်ဝေဖန်ရေးသားပြောဆိုတဲ့သတင်းမီဒီယာတွေနဲ့ပုဂ္ဂိုလ်ချို့တွေကိုယာစွန့်မှုပုံမှားတွေနဲ့ဆွဲချက်တင်ပြီးတော့အေးအေးကန်တွေလာတာတွေခက်စစ်စိတ်တွေ့နေရပါတယ်။သတင်းမီဒီယာတွေနဲ့ပတ်သက်လို့ရှိရင်ကန်တွေဖြည့်ရှင်းနိုင်တဲ့မီဒီယာဥပဒေရှိနေပေမဲ့လို့အဲ့ဒီမီဒီယာဥပဒေကိုကြော်ပြီးတော့ယာစွန့်မှုပုံမှားတွေတုံ့ဆွဲလာသလိုတရားရေးဌာနတွေကလည်းဒါကိုစမ်းသပ်မှုမလုပ်ဘဲနဲ့ချက်ချင်းဆိုသလိုဖမ်းဆီးအေးအေးယူတာတွေလုပ်လာပါတယ်။ဒါကြောင့်မလို့စစ်တပ်ကအခုလိုမျိုးအေးအေးကန်တွေလာတဲ့အခြေအနေနဲ့ပတ်သက်လို့လာမယ့်အင်္ဂါနေ့ညဒက်လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးမြင်းမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းတဲ့သတင်းတွေကိုကြိုဆိုပါရခင်
မနက်ဖြန်အင်ကာညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်တချင်းဂီတမျိုးစုံကိုအွန်လိုင်းပေါ်မှာအချိန်မီနားဆင်နိုင်တဲ့ Spotify ကိုလာစဉ်ကြည့်ပြီးနားဆင်သူတန်းတရာကျော်သွားပါပြီအွန်လိုင်းပေါ်မှာကိုစိတ်ကြိုက်တချင်းမျိုးစုံနားဆင်နိုင်တဲ့ Music Stream လုပ်ငန်း Streaming လုပ်ငန်းကြီးတွေကိုလာစဉ်ကြည့်ပြီးနားထောင်ကြတဲ့အထက်မှာတော့ Spotify ကပရိသတ်အများဆုံးဖြစ်နေပါတယ်သူရဲ့ဝန်ဆောင်မှုကဘလောက်ပိုထူးခြားနေလို့လဲဆိုတာမတ်စုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
online ပေါ်ကနေတချင်းဂီတမျိုးစုံကိုတိုက်ရိုက်နားထောင်နိုင်အောင်ဝင်စားမှုပေးတဲ့ Spotify ကိုလာစဉ်ကြေးပေးပြီးတော့သုံးဆွဲတဲ့ Premium Member တန်းတရာကျော်သွားပြီလို့ Spotify ကုမ္ပဏီက April 29ရက်နေ့ကကြေညာပါတယ်။လောလောဆယ်နိုင်ငံပေါင်း89နိုင်ငံမှာဝင်စားမှုပေးနေတဲ့ Spotify က Sweden နိုင်ငံ Stockholm မြို့အခြေစိုက်ကုမ္ပဏီဖြစ်ပါတယ်။တချင်းဂီတလို့အလွယ်ပြောပေမဲ့စာအုပ်တွေကိုအတန်ထွက်ဖတ်ပြတဲ့ Audiobook ဝင်စားမှုမျိုးလဲ Spotify မှာရပါတယ်။ Apple, Google, Amazon စတဲ့ပြိုင်ဘက် online music streaming ဝင်ဆောင်မှုလုပ်ငန်းကြီးတွေမှာ Spotify ကဘာကြောင့်ပြိသက်ပိုများနေရတာပါလဲ။လာစင်ကြီးပေးသုံးဆွဲတာချင်းအတူတူ Apple Music ဆိုရင်လောလောဆယ်သုံးဆွဲသူတန်း90လောက်ရှိတာမို့ Spotify နဲ့ထက်ဝက်လောက်ကွာပါတယ်။ Spotify ရဲ့ဝင်ဆောင်မှုလုပ်ငန်းကတခြားလုပ်ငန်းတွေထက်ဝါယင့်ပြီးအခြေခိုင်နေတာကတော့တပန်းတာတဲ့အချက်ပါ။ဒါရမက Spotify ကသူ့ရဲ့ Premium Member တွေကိုတခြားဝင်ဆောင်မှုတွေနဲ့တွဲပေးတာကလည်းဆွဲဆောင်မှုတစ်ခုဖြစ်တယ်လို့ Spotify ကိုကိုယ်တိုင်သုံးနေတဲ့ VOA ဝိုင်းတော်သူမတ်အီသန်စင်ကပြောပြပါရယ်
။ "तू ကအများကြီးတခြား promotion တွေတခြား design တွေတခြား brand တွေနဲ့လည်းပေါင်းပြီးတော့ promotion နဲ့အမြဲရှိတာပေါ့ဥပမာညီမကျောင်းတက်တုန်းကတက္ကသိုလ်ကျောင်းသူဆိုလို့ရှိရင်တက္ကသိုလ်ကျောင်းရဲ့ email address ရှိလို့ရှိရင် 50% 50% ခိုင်နှုန်းလျှော့ဈေးပေးပါတယ်အဲ့ဆိုပုံမှန် premium သုံးတဲ့လူတွေက10ပေးရမယ်ဆိုရင်ညီမအနေနဲ့50ပဲပေးရပါတယ်
5ဒေါ်လာ
ပဲပေးရပါတယ်နောက်ပြီးတော့အခုကျတော့လေ तू ကဒီ Hulu တခြားရုပ်ရှင်ကြီးတဲ့ဟိုဝန်ဆောင်မှုနဲ့ချိတ်ဆက်ထားတယ်ဆိုတော့ဒီ Spotify မှာသုံးဆွဲတဲ့သူတွေအနေနဲ့တခြားအမျိုးအစားကိုလည်းတခါတည်း member ဝင်ပြီးသားအဖွဲ့ဝင်ပြီးသားဖြစ်သွားတယ်အဲ့ဒါဆိုတော့သူတို့အဲ့လိုကြော်ညာပေးတာတွေနဲ့ဆွဲဆောင်တဲ့အတွက်ပို့ပြီးတော့လူများလို့ထင်တယ
်ဆိုအဓိကညီမဒီ Spotify ကိုသုံးနှစ်လောက်ရှိပြီဆိုတဲ့ခါကျတော့သူ့ရဲ့အားနည်းချက်အားတာချက်ပေါ့နော်အဘလို့ရှိသလဲအခုဆိုရင်သုံးတဲ့သူတန်းတရာအထိရှိသွားပြီဆိုတော့ဒီရဲ့ music streaming လုပ်ငန်းတော်တော်လေးကြီးကျယ်လာရပေါ့လေဆိုတော့ဘာကြောင့်သူတို့လိုအောင်မြင်လာရလို့ထင်လဲ
စပြီးသုံးပြတာကတော့ဒီဈေးနှုန်းကမဆိုးလို့ထင်လို့ပါ10ဒေါ်လာဝန်းကျင်လောက်နဲ့ဆိုတော့လေဒီအကယ်၍အခွေတစ်ခွေတချင်းခွေတစ်ခွေဝယ်မယ်ဆိုလို့ရှိရင်10ဒေါ်လာနဲ့ဒီ10ဒေါ်လာအထက်မကတော့ပေးရမှာပေါ့ဒါပေမဲ့အခုတော့တစ်လကို10ဒေါ်လာလောက်နဲ့ကိုကြိုက်တဲ့တချင်းကိုလည်းရွေးပြီးတော့နားထောင်ရတဲ့အတွက်အဲ့နဲ့စပြီးတော့သုံးပြတာပါနောက်ပြီးတော့ကိုအဆင်ပြေတယ်လို့စိတ်ထဲမှာပေါ်လာခံစားချက်အလိုက်သူလုပ်ပေးထားတဲ့ playlist တွေလည်းရှိတယ်ဆိုတော့သုံးရတာပို့ပြီးတော့အဆင်ပြေရပါတော့။နောက်ပြီးတော့တချို့မြန်မာခေတ်ပေါ်တချင်တွေလည်း Spotify မှာရှိရယ်။အတန် quality လည်းကောင်းကောင်းနဲ့နားထောင်လို့လည်းရတဲ့အတွက်ဒီလိုမျိုးနိုင်ငံတကာကနေပြီးတော့နားဆင်တဲ့လူတွေအတွက်အဆင်ပြေလို့ထင်ပါတယ်။တောင်အမေရိကတိုက်လက်တင်တချင်တွေတခြားဘာသာကိုရီးယားဂျပန်အဲ့လိုတချင်တွေကိုလည်းသူကအကုန်လုံးစုပြီးတော့စုပေးထားတယ်လို့မျိုးဖြစ်နေတော့ကိုနားထောင်ခြင်းနဲ့စိတ်ထဲမှာပေါ်လာတဲ့အချိန်မှာအဆင်ပြေပြေနဲ့နားဆင်လို့ရပါတယ်။နောက်တချို့နာမည်ကြီးဆိုတွေကကြတော့ Taylor Swift တို့ Madonna တို့သူတို့ကတချင်းအစ်စ်တချို့ကို Spotify မှာပဲတည်သက်အရင်ဆုံးထုတ်ကြရဲဆိုတော့အရင်ဆုံးနားထောင်ခွင့်ရတဲ့အတွက် Spotify ကအဆင်ပြေပါတယ်။ဒါပေမဲ့အားနည်းချက်ကတော့ဒီတချင်းတွေအကုန်လုံးမှာကိုပိုင်နေဆိုတာမရှိဘူးပေါ့။ဒီ10ဒေါ်လာပေးတယ်ဆိုပေမဲ့လည်း access သုံးခွင့်ပဲရတာပေါ့ဒီချင်းတွေကကိုဖုန်းထဲမှာ download လုပ်ထားတာမရှိဘူးအပိုင်ရတာမရှိဘူးတလောက်10လောက်ပဲဆိုတော့တိတ်ပြီးတော့မများဘူးလို့ထင်ပေမဲ့လည်းကိုမတိပဲနဲ့ကုန်နေတဲ့ပတ်စံဆိုတော့တစ်နှစ်ပေါင်းလိုက်လို့ရှင်တော့အများကြီးကုန်သွားတာပေါ့ကိုတကယ်အပိုင်ရတဲ့တချင်းလည်းမဟုတ်ပဲနဲ့ပတ်စံပေးရတယ်လို့တော့တစ်ခါလေးတော့ခံစားမိပါတယ်
နောက်တစ်ခုကလည်းသူတို့ရဲ့စီးပွားရေးဟိုအနာဂတ် plan ပေါ့လေအစီအစဉ်ထဲမှာပါအခုနောက်ပိုင်းပါလာလဲဆိုတော့ podcast လုပ်ငန်းသုံးခုလည်းမကြခင်တော့ပဲသူတို့ဝယ်လိုက်တယ်ဆိုတော့လူတွေကနောက်ကျလို့ရှိရင်ဒီ online ပေါ်ကနေနားထောင်တာတချင်းတစ်ခုတည်းတစ်မျိုးတည်းမဟုတ်တော့ဘောနော်တချင်းဂီတာတစ်မျိုးတည်းမဟုတ်တော့ပဲ ਨੇ တခြားဟာတွေကိုလည်းဟိုနားထောင်လာတာပိုများလာမယ်လို့သူတို့ကတော့မျော်လင့်နေဆိုတော့မိုက်သန်းစံအနေနဲ့ရောဒီတချင်းအပြင်ပေါ့နော်ဒီလိုမျိုး online streaming ဝင်ဆောင်မှုကနေပြီးတော့ကိုယ့်အတွက်အကျိုးရှိတဲ့တခြားဟာတွေဘာတွေနားထောင်လို့ရတယ်လို့ရောပြောနိုင်လဲ
အခုဒီ iPhone က Apple Podcast ရှိပါတယ်အဲ့မှာကြတော့သူက NPR ဒီအမျိုးသား radio ကနေပြီးတော့ဘဟုသုတဖြစ်စေတဲ့အကြောင်းအရာတွေအဲ့ဒါမျိုးတွေ podcast တွေကိုတော့နားထောင်ပြပါတယ် Spotify မှာလည်းရှိပါတယ်ဒါပေမဲ့လည်းအခုလောလောဆယ်တော့ Spotify မှာရှိတဲ့အမျိုးအစားအဲ့လောက်မများသေးပါဘူးaudio book တွေလည်းရှိပါတယ်ဒါပေမဲ့ဟို
audio book ဆိုတာကတော့ဒီ
audio book ဆိုတာ
အတန်နဲ့ तू ကဖတ
်စာအုပ်ဖတ်ပြရတဲ့ဟာလည်းရှိပါတယ်ဒါပေမဲ့ तू ကကြောခဏဝင်ဝိတ္ထုတွေအရှိကြီးကိုအပိုင်းလိုက်ဖတ်ပြတာပေါ့နော်ဒါပေမဲ့ညီမကတော့ဒါကိုအသုံးသိပ်ပြီးတော့တည့်လို့မထင်သေးပါဘူး Spotify ကတခြားဟာတွေအကုန်ဆင်းပြပါတယ်ဒါပေမဲ့ podcast အမျိုးအစားကတခြားနေရာတွေလောက်မစုံတဲ့အတွက်သူတို့ခုတည်းကိုပဲအားကိုးလို့တော့မရသေးဘူးလို့ထင်တယ်။နောက်ပိုင်းကျတော့မှသူတခြားကုမ္ပဏီတခြားဝန်ဆောင်မှုတွေနဲ့ဖက်ဆက်ပြီးတော့လုပ်မယ်ဆိုရင်တော့ဒီလိုဖတ်ပြတဲ့စာအုပ်တွေနဲ့ဆိုပြီးတော့အသုံးဝင်မယ်လို့ထင်ပါတယ
်။လက်ရှိရှိနေတဲ့ online music streaming ဝန်ဆောင်မှုတွေမှာနားထောင်နိုင်တဲ့သတင်းတွေကအနည်းနဲ့အများအတူတူပါပဲ။ဒါကြောင့်ပိုထူးတဲ့ဝန်ဆောင်မှုပေးနိုင်ဖို့ Spotify က podcast လုပ်ငန်း၃ခုကိုဒေါ်လာသန်း၃၀၀လောက်အကုန်ခံပြီးတော့မကြခင်ကပဲဝယ်ခဲ့ပါတယ်။ဂီတမဟုတ်တဲ့တခြားအတန်ထွက်ဝင်စားမှုတွေအတွက်ဒီနှစ်ထဲမှာဒေါ်လာသန်း900အကုန်ခံဖို့အစီအစဉ်ရှိတယ်လို့ Spotify ကကြေညာထားတာပါ Spotify ဝင်စားမှုကိုအသုံးအများဆုံးကဥရောပပြည်ရင်မြောက်အမေရိကမှာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာ2019ခုနှစ် February လမှာဝင်စားမှုစခဲ့ပြီးတပတ်ထဲမှာပဲသုံးဖို့မှတ်ပုံတင်တဲ့သူကတက်တန်းရှိခဲ့တယ်လို့ Spotify ကပြောပါတယ်အခုဆိုရင်အိန္ဒိယမှာသုံးတဲ့သူနှစ်တန်းအထိရှိနေပါတယ် Spotify လုပ်ငန်းအစပိုင်းကတော့အမှုပညာဖန်တီးသူတွေကိုမူပိုင်ခွင့်မပေးတဲ့အတွက်ပြဿနာတွေရှိခဲ့ပေမဲ့နောက်ပိုင်းမှာတော့အမှုပညာရှင်တွေဂီတထုတ်လုပ်သူတွေနဲ့မူပိုင်ခွင့်အတွက်ဓာတ်ရိုက်သဘောတူညီမှုတွေရအောင်ယူနိုင်ခဲ့ပါတယ် Universal Music, Sony Music, Warner Music တို့လိုဂီတလုပ်ငန်းကြီးတွေနဲ့နောက်ထပ်သဘောတူညီမှုတွေရအောင်ညှိနှိုင်းနေတယ်လို့လည်း Financial Times သတင်းစာဆောင်းပါးမှာဖော်ပြပါတယ်အခုလိုကိစ္စတွေအပါအဝင်နားထောင်သူတွေအတွက်လွယ်ကူအောင်လုပ်ပေးထားတာကလည်း music streaming လုပ်ငန်းရဲ့အသာချက်တစ်ခုဖြစ်ပါတယ်။အခုနှစ်ဒုတိယလေးလပတ်အကုန်ဆိုရင်လဆင်ခြင်းမပေးဘဲ Spotify နားဆင်သူ222တန်းကနေ228တန်းအထိတိုးလာနိုင်တယ်လို့10ဒေါ်လာနီးပါးလဆင်ခြင်းပေးပြီးနားထောင်သူကလည်း109တန်းကနေတန်း110လောက်အထိတိုးလာလိမ့်မယ်လို့ Spotify ကုမ္ပဏီကခန့်မှန်းထားပါတယ်ရှင်။
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့ကမ္ဘာမှာပြီးခဲ့တဲ့နှစ်အတွင်းဩဇာအလွမ်းဆုံးသူတရားတဲ့ဘသူတွေပါပါလေပြီးတော့အမှုပညာစီးပွားရေးပရာဟိတလုပ်ငန်းတွေအားလုံးကိုပါနိုင်နိုင်နေနေလုပ်တဲ့ကလေးသုံးယောက်အမေရုပ်ရှင်မင်းသမီးဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာအမှုပညာလောကကသတင်းတူတူရာတွေကိုပြောပြပေးသွားပါမယ်ဧပြီလနောက်ဆုံးပတ်မှာကျင်းပသွားတဲ့ Time Magazine 15ချိန်မြောက်နှစ်ပတ်လည်ညစာစာပွဲအခမ်းအနားမှာတော့ဒီနှစ်အတွက်ကမ္ဘာပေါ်မှာဩဇာအလွမ်းနိုင်ဆုံးလူအယောက်တရာစီကိုထုတ်ပြန်ထားပါတယ်လူအစုအမျိုးအစား၅မျိုးခွဲခြားရွေးချယ်ခဲ့တာဖြစ်ပြီးတော့ရှေးဦးရှေးဆောင်လုပ်တဲ့သူတွေအမှုပညာရှင်တွေခေါင်းဆောင်တွေပြီးတော့အများကအထင်ကြီးလေးစားရသူတွေအစွမ်းကြီးမားသူတွေစသဖြင့်ရွေးချယ်ပါတယ်အဲ့ထက်မှအမှုပညာရှင်ကအစားနိုင်ငံရေးသမားပြီးတော့စုံတီထရင်လှုပ်ဆောင်တဲ့စီးပွားရေးလုပ်ငန်းရှင်နဲ့သိပ္ပံပညာရှင်အစုံပါဝင်တာပါသူညီရဲ့ချက်ကတော့သူတို့တွေအားလုံးဟာကဘာအတွက်အကောင်းနေပဲဖြစ်ဖြစ်ဒါမှမဟုတ်လေပိုဆိုးသွားအောင်အစိုးရကိုပဲဖြစ်ဖြစ်ဆောင်ကျဉ်လာကြသူတွေဖြစ်ကြပါတယ်။အဲ့ထက်ကတချို့ကတော့လူငယ်ဗြိတိရှပြားစက်နဲ့ရုပ်ရှင်မင်းသမီးအမီလီယာကလတ်သူကတော့2018ခုနှစ်မှာပြသွားတဲ့ဆိုလိုစတာဝါရုပ်ရှင်မှာပါဝင်ပြီးတော့တရုပ်ဆောင်နေတာပါ။သူရဲ့ပြီးတော့ရွှေကမ္ဘာလုံးစုအပါအဝင်တရုပ်ဆောင်စုတွေအများကြီးရရှိထားတဲ့မင်းသမီးကြီးဂလန်ကလော့စ်အမေရိကန်ရုပ်သံအစီအစဉ်တင်ဆက်သူဂိလ်ကင်အဆိုတော့ Taylor Swift ပြီးတော့ Lady Gaga နဲ့ rapper ဆိုတော့ Khalid တို့လည်းပါဝင်ပါတယ်
ဟောလိဝုဒ်ရဲ့နာမည်ကျော်မင်းသမီးတစ်ဦးဖြစ်တဲ့ဂျန်နီဖာဂါနာဟာအမေရိကန်ပြောင်စုမှာအပတ်စဉ်ထုတ်ဖျော်ဖြေရေးမဂ္ဂဇင်းတစ်စောင်ဖြစ်တဲ့ People Magazine ရဲ့အဖုံးမှာအပီလာစတောဒါဘက်မှာဖော်ပြခံရပါတယ်။သူကရုပ်ရှင်မင်းသမီးအပြင်စီးပွားရေးလုပ်ငန်းရှင်လည်းဖြစ်ကလင်းငယ်တွေရဲ့အရေးကိုစွမ်းစမ်းတမန်လှုပ်ဆောင်သူလည်းဖြစ်ပါတယ်။အေးလျက်ဆိုတဲ့အမေရိကန်ထောက်လှမ်းရေး CIA TV ဇာလံတွင်းနဲ့ထူးအောင်မြင်လာတဲ့ဂျန်နီဖာဂါနာဟာတစ်ဖက်ကလည်းအနုပညာလုပ်ငန်းစီးပွားရေးလုပ်ငန်းလုံးနေသလိုပရဟိတအလုပ်တွေကိုလည်းမလင်းဟင်းစေရတဲ့ပြင်သူ့ရဲ့ခမောဟောင်း band flex နဲ့မွေးထားတဲ့ကလေး၃ယောက်ကိုလည်းပြုစုစောင့်ရှောက်နေသူဖြစ်ပါတယ်။ဒီလိုပပောင်းဆောင်ကဆွမ်းဆောင်နေတဲ့အမျိုးသမီးဖြစ်တာကြောင့်သူ့ကိုရွေးချယ်ပြီးတော့အခုလိုသူတို့မဂ္ဂဇင်းဖုံးမှာဖော်ပြတာဖြစ်တယ်လို့ People Magazine ကပြောပါတယ်။ဂျန်နီဖာဂါနာဟာရုပ်ရှင်နဲ့ TV ဇာလံတွေမှာတယောက်ဆောင်နေပြင် Once Upon a Farm လို့ခေါ်တဲ့ organic ကလေးအစားအသောက်ထုတ်လုပ်တဲ့ကုမ္ပဏီလဲထောင်ထားပြီးတော့ Save the Children ကလေးသူငယ်ကွန်ဂျီဆောင်ဆောင်ရဲ့အဖွဲ့ရဲ့ချစ်ချည်ရေးတန်တမန်လည်းဖြစ်ပါတယ်။သူကအနောက်ဗာဂျီးနီးယားပြည်နယ်မှာမွေးဖွားကြီးပြင်းခဲ့တာပါ။သူဟာသူလည်းဘတော်မှလှရလို့မထင်ခဲ့မိဘူးလို့ဆိုပါတယ်။သူကအားကစားဝတ်စုံတွေဒါမှမဟုတ်ဂျင်းနဲ့ဆွဲတန်းအောက်ကနေပြီးတော့ sneaker ဖက်နှက်တို့နဲ့ပေါ်ပါလွတ်လပ်တဲ့အဝတ်အစားတွေကိုဝတ်တက်ပြီးတော့သူ့ရဲ့အမှုပညာနဲ့ပတ်သက်တဲ့ပွဲလန်းသဘင်တို့ဓာတ်ပုံရိုက်စရာတို့ရှိမှပဲမင်းသမီးလိုဝတ်တာဖြစ်ပါတယ်။ဒါကြောင့်မလို့သူအဲ့လိုအလှပြင်ထားရင်တော့သူ့ရဲ့ကလေးတွေကအဲ့ဒီ make up တွေဖြတ်ပြီးတော့မျက်နှာတစ်ပြက်စပင်ကိုအရင်တော့လိုပဲစီမျက်မှန်တန်းတာမဲအိမ်ကြီးရဲ့အိမ်ကြီးဝတ်ပါလို့ပြောတတ်တယ်ဆိုတော့သူအင်တာဗျူးမှာပြောထားပါတယ်။သူအဲ့လိုပြောရတဲ့အခါတိုင်းမှာလည်းသူ့ရဲ့ကလေးတွေကိုချစ်ရပါတယ်လို့ဆိုပါတယ်။သူတို့ရဲ့မိမိအဖြစ်နဲ့ပဲသူတို့ကမြင်ကျင်တာကိုလို့ပြောတာကိုအိမ်မဲဂဇင်းမှာဖတ်ရပါတယ်ရှင်။သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မေးတနာကျစီစဉ်တက်ဆက်ပေးနေတဲ့တက်တန်ရောင်တရင်လွားကိုနားဆင်ကြရတာပါရှင်။အခုသူယုံကြည်ရအစီအစဉ်ကိုဆက်ပြီးတော့နားဆင်ကြရပါမယ်။အခုတစ်ပတ်မှာတော့အမေရိကန်နိုင်ငံဘက်ဖလိုမြို့ရောက်ဦးအောင်သိန်းကျဦးသိန်းအောင်ကျော်ကဘာကိုယုံကြည်သလဲဆိုတာဝေမျှထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ယုံကြည်ရာခန္ဓာမျိုးမှာကျွန်တော်ကိုပြောခွင့်ပြုတဲ့ VOA ဝိုင်းတို့သားများကိုအများကြီးကျေးဇူးတင်ပါတယ်။ကျွန်တော်တော့1988အရေးကင်းမှာဒီတိုင်ကြခဲ့ဘူးတဲ့ရဲဘော်တယောက်ပေါ့ဗျာ။ပြောရမယ်ဆိုရင်တော့ကျွန်တော်ဒီမိုကရေစီဆိုတဲ့ဟာကိုကျွန်တော်ယုံကြည်လက်ခံခဲ့တယ်။လက်ခံခဲ့တဲ့အပေါ်မှာလည်းဘာမှစိတ်အနှောင့်အယှက်အညို့အညင်မထားပဲကျွန်တော်တို့တိုက်ပွဲဝင်ခဲ့ကြတယ်ရင်းခဲ့ကြတယ်ဒါကတော့ကိုယ့်ရဲ့ယုံကြည်ရာကိုယ့်ရဲ့အားထားရာဆိုတဲ့စိတ်ဓာတ်လေးနဲ့ကျွန်တော်တို့ရှင်းသန်ဖို့တပံစူးစမ်းကြတာပေါ့ဗျာကျွန်တော်တို့ဘဝတွေကျွန်တော်တို့အသက်တွေကျွန်တော်တို့ရက်တွေအများကြီးနှစ်တွေအများကြီးရှင်းနေခဲ့တဲ့ကျွန်တော်တို့ရဲ့ယုံကြည်မှုကိုချောက်ချောက်တန်းတန်းပဲကျွန်တော်တို့သွားစီခြင်းလေဒါကြောင့်ကျွန်တော်ရဲ့ယုံကြည်ရာဆိုတဲ့ခန်းကဏ္ဍလေးမှာကျွန်တော်ပြောချင်တာတော့စိတ်သက်ပိုင်ဆိုင်ရာဘလောက်ပဲအခက်အခဲဖြစ်ပါစေဘလောက်ပဲဟိုဒုက္ခတွေဖြစ်ပါစေကျွန်တော်တို့ယုံကြည်ရာကိုတက်လှမ်းကြမယ်ဆိုရင်တော့ဒီဒုတိယအောင်ပွဲဆိုတဲ့ကျွန်တော်တို့ဒီမိုကရေစီဆိုရဲကျွန်တော်တို့နိုင်ငံရဲ့လွတ်လပ်ရေးဒုတိယအကြိမ်စကူးနိုင်ကြမှာဖြစ်ပါတယ်။ဒါကြောင့်ယုံကြည်တာရာဟုလက်မလွတ်ပဲကျွန်တော်တို့ဆက်ပြီးတော့ရှင်းသင်မယ်ဆက်ပြီးတော့ဆက်သွားကြမယ်ဆိုတော့ကျွန်တော်တို့ညွန်မှန်းထားတဲ့အနာဂတ်ပြည်ထောင်စုဒီမိုကရေစီနိုင်ငံတော်ကြီးစီကိုဥတည်ပြီးတော့ရောက်ကြမှာဖြစ်တဲ့အကုန်လုံးလူမျိုးမခြားဘာသာမခြား
မကွဲပြားပဲကျွန်တော်တို့မတူကွဲပြားနေတဲ့ရည်ရဲ့အတူတူလမ်းစဉ်အတူတူကျွန်တော်တို့စိတ်ဓာတ်အတူတူနဲ့အခိုင်အမာနဲ့ကျွန်တော်တို့ဖြတ်သန်းကြမယ်ဆိုတော့ရည်ရဲ့ပန်းနိုင်ငံတို့ရောက်သွားကြမှာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့စိတ်တူကိုယ်တူသဘောတူညံ့ညတ်တတနဲ့တိုက်ပြေမှုထူထောင်ကြပါစို့လို့ပဲတိုက်တော်ရေးပြောပြခြင်းမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေရလက်ရှိဖြစ်ပေါ်နေတဲ့ဖြစ်တည်နေတဲ့အမှန်တရားတွေထဲမှာကျွန်တော်တို့အမှားတရားတွေအများကြီးရောရှက်နေတာတွေတွေ့တယ်ကျွန်တော်တို့တိုင်းသားပေါင်းစုံညီညွတ်တဲ့နိုင်ငံတစ်နိုင်ငံရေးရှိကိုပါအရှိအမိုးအကာမမဖြစ်စေပဲကျွန်တော်တို့တန်းတူဆိုတဲ့အခုရေးစုကိုကျွန်တော်တို့တက်လိုင်းချင်းစီစဉ်တယ်အခုဖြစ်နေတဲ့တိုက်ပွဲကြီးအခုဖြစ်နေတဲ့ပဋိပက္ခကြီးကိုကျွန်တော်တို့စိတ်စေတနာကြီးတန်တန်နဲ့ကျွန်တော်တို့အဖြူအမဲမကွဲပါတီမဆွဲလူမျိုးမကွဲကျွန်တော်တို့အတူတူရှောက်လန်းကြမယ်ဆိုတော့ကျွန်တော်ရည်ရွယ်ဖန်တိုင်းကိုရောက်ကြမှာဖြစ်ပါတယ်အားလုံးကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုခုလိုတင်းလာနေညတိုင်းမှာအသစ်နာစင်နိုင်ပြီးကြာသပတေးနေ့မနက်မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်တင်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနက်ဖြန်အင်ကာနေ့မနက်ပိုင်း6:00နာရီကနေ 9:00 နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုင်းလမ်းမီတာ190 kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။အခုတနင်္လာနေ့ညပဲထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင်။
ရှိလေပိုင်းဒေသအကျုံးဝင်တဲ့အမေရိကဗဟိုကုတ်ကဲဒေသကိုလျှင်တင်တမောအုပ်စုနဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့တွေကိုအမေရိကန်ကဆေလွှတ်ခဲ့ပါတယ်။ NDA ဖြစ်လောက်တဲ့အခြေအနေမျိုးတွေအီရန်ဘက်ကလုပ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆေလွှတ်တာဖြစ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကကြေညာချက်ထဲမှာထုတ်ပြန်ပြောကြားထားပါတယ်။အီရန်ဘက်ကဘလို့ချင်းချောက်ရန်တွေရှိတယ်လဲဆိုတာကိုတော့ Trump အစိုးရဘက်ကအသေးစိတ်ပြောကြားခြင်းမရှိပါဘူး။လူသားတွေကြောင့်ကမ္ဘာမှာရှိတဲ့တက်ရှိမျိုးစိတ်တသက်မျိုးတုံးပြောက်ကွယ်တော့မယ်လို့ကုလသမဂ္ဂကအစိုးရခန်းစာထုတ်ပြန်သတိပေးလိုက်ပါတယ်။တဘာဝကမ္ဘာကြီးကိုလူသားတွေကဖျက်ဆီးနေပြီးပြဿနာကိုဖြေရှင်းဖို့အချိန်မီသေးတယ်လို့ကုလသမဂ္ဂကအစိုးရခန်းစာထဲမှာဖော်ပြထားပါတယ်။ထိခိုက်ခဲ့တာတွေကိုပြုပြင်နိုင်ဖို့အရေးကြီးတဲ့အပြောင်းအလဲတွေလုပ်ရမယ်လို့ဒီကနေ့ထုတ်ပြန်တဲ့အစိုးရခန်းစာမှာပြောထားပါတယ်။ကမ္ဘာပေါ်မှာရှိတဲ့အပင်တွေပိုးမွှားတွေတံတားတွေအပါအဝင်စုစုပေါင်းတက်ရှိမျိုးစိတ်တသက်မျိုးတုံးပြောက်ွယ်မဲ့ဘေးနဲ့ရင်ဆိုင်နေရပြီးတော့အများအပြားဟာဆယ်စုနှစ်အတွင်းမှာမျိုးတုံးကုန်တော့မယ်လို့ဒီနိုင်ငံပေါင်းများစွာကသုတေသီ450ပါဝင်တဲ့လေ့လာချက်အစီရင်ခံစာထဲမှာမိမောင်းထိုးပြထားပါတယ်။ဘရူနိုင်းနိုင်ငံမှာတော့လိင်တူဆုံမဲ့သူတွေကိုတည်တံပေးတဲ့ဥပဒေကိုကျင့်သုံးတော့မှာမဟုတ်ဘူးလို့ဆိုတန်ဘရင်ဟာဆနော်ဘော်ကီယာကကြေညာခဲ့ပါတယ်။အမျိုးသားချင်းလိင်တူဆုံမဲ့သူတွေအိမ်တော်ရေးဖောက်ပြားသူတွေနဲ့မတိမ်မှုကျူးလွန်သူတွေကိုဂဲနဲ့ပေါက်တတ်တဲ့ဥပဒေအပါအဝင်ပို့ပြီးတော့တင်းကျပ်တဲ့ဥပဒေသစ်တွေကျင့်သုံးမယ်လို့ဧပြီလကကြေညာခဲ့ပြီးတဲ့နောက်နိုင်ငံတကာရဲ့ဝေဖန်ပစ်တွေ့မှုတွေကိုဘရူနိုင်းနိုင်ငံအကြီးအကျယ်ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ဗြိတိန်နိုင်ငံတော်ဝင်မင်းသား Success မျိုးစား Harry နဲ့မျိုးစားကတော် American သူ Meghan Markle တို့တာယောက်ကြကလေးဒီကနေ့ဖွားမြင်ပါတယ်။မိခင်ရောကလေးပါကြမ်းကြမ်းမာမာရှိတယ်လို့အင်မတန်မှပျော်နေပုံရတဲ့ဒီမင်းသား Harry ကစောင့်ဆိုင်နှုတ်ဆက်သူတွေကိုပြောကြားခဲ့ပါတယ်ရှင်။
တနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Iron Urku ဖြစ်ပါရရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ16.41တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.